Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်ဇန်နဝါရီလ18ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိင်းနဲ့အတူကြီးညာပေးမှာပါ။ဥရောပတလွှားမှာရဲတွေကအကြမ်းဖက်သမားလို့တန်လျာရှိသူဓာစင်းနဲ့ချီပြီးဖမ်းဆီးနေချိန်မှာပဲအစ္စလမ်အစွမ်းရောက်တွေရဲ့အကြမ်းဖက်မှုကိုတိုက်ဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ Charlie Hebdo အပတ်စဉ်ထုတ်မဂ္ဂဇင်းမျက်နှာပုံမှာတမန်တော်မိုဟာမက်ပုံဖော်ပြထားတာအတွက်ကမ္ဘာတလွှားကထောင်နဲ့ချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြပြီးတချို့ဆန္ဒပြမှုတွေမှာအကြမ်းဖက်တဲ့အနေအထားကိုရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရင
်။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မကြသေးခင်ကကချင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကလက်ရှိမြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်ချခဲ့ပါတယ်။တခါကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ် Miss Yan Healy ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့
The issues in the Rakhine State also have international
implications. အခုလိုပြောကြားချက်တွေနဲ့အတူရခိုင်ရဲ့ကုလသမဂ္ဂရဲ့ပါဝင်မှုပေါ်ရန်ကုန်မှာရာပေါင်းများစွာဆန့်ကျင်ဆန္ဒပြခဲ့ကြတာတွေကိုလည်းဒီမနက်မှာကြားပါရှိပါတယ်။ဒါအပြင်အမျိုးသားပညာရေးဥပဒေကိုတက္ကသိုလ်ဆရာမများတက်မကကပါလက်မခံဘူးလို့ပြောဆိုလာတဲ့သတင်းကိုလည်းပြောပြဖို့ရှိပါတယ်။ဒါတွေကိုမပြောခင်အရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်။ဥရောပတလွှားမှာရဲတွေကအကြမ်းဖက်သမားလို့တန်လျာရှိသူဓာစင်းနဲ့ချီပြီးဖမ်းဆီးနေကြချိန်မှာပဲအစ္စလမ်အစွမ်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုကာကွယ်ဖို့နဲ့အစွမ်းရောက်တွေရဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေလက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ Washington DC မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ် David Cameron တို့တွေ့ဆုံအပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်ထောင်စုဟာအကြမ်းဖက်ချင်းချောက်မှုအန္တရာယ်ကိုပြင်းထန်တဲ့တကွာမဟာမိတ်အားလုံးနဲ့အတူဆက်လက်ရပ်တည်ပြီးတိုက်ဖျက်သွားမှာဖြစ်ကြောင်းကြေညာခဲ့တယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်တုန်းကပြင်းထန်နိုင်ငံမှာအတိုက်ခိုက်ခံခဲ့ရတာအတွက်တရားမျှတမှုရအောင်လှုံ့ဆော်ရမှာအကူအညီပေးမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ပြင်းထန်ဝန်ကြီးချုပ် David Cameron ကလည်းအမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဟာကိုယ့်ကိုအန္တရာယ်ပေးမဲ့သူတွေရဲ့နိုင်ငံတွင်းမှာလုံခြုံရေးရချင်းချောက်မှုကိုခံနေရတယ်လို့ပြောကြားခဲ့ပြီးအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့အတွက်လှုံ့ဆော်နေတဲ့အစ္စလမ်အစွမ်းရောက်သမားတွေဟာအတွေးခေါ်ပိုင်းဆိုင်ရာအစိတ်တောက်တွေကိုဆုပ်ကင်ထားကြတယ်လို့ပြောကြားခဲ့ပါတယ်။ဥရောပတလွှားမှာ Belgium, ပြင်သစ် Germany နဲ့ Ireland နိုင်ငံတွေမှာတောက်ချာနေကအကြမ်းဖက်သမားလို့တန်တရားရှိသူ2000ကျော်လောက်ကိုဖမ်းဆီးခဲ့တယ်လို့နောက်ထပ်တိုက်ခိုက်မှုတွေခံရနိုင်တယ်လို့သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။
အီရန်ပေါ်နောက်ထပ်ချမှတ်မဲ့ဘယ်လူတန်ခါရည်ရွယ်မှုအသင့်မဆိုနျူကလ িয়ার စီရင်ဆိုင်ရာသဘောတူညီချက်တစ်ခုရဖို့လုပ်နေစေစစ်ဆင်ညှိနှိုင်းမှုတွေကိုထိခိုက်စေလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်ရှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကပြောလိုက်ပါတယ်။တန်ခါရည်ရွယ်မှုအသစ်ချမှတ်မဲ့ဘယ်လူဥပဒေမျိုးကိုမဆိုဗီဒိုအာနာသုံးပြီးပယ်ချမယ်လို့ခေါင်းဆောင်နှစ်ယောက်ဆွေးနွေးပွဲပြီးအင်ပီရိုမှာပူးတွဲလုပ်တဲ့လင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကအမေရိကန်ကွန်ဂရက်လုပ်တော်ကိုရှင်းရှင်းလင်းလင်းပဲပြောသွားပါတယ်။စစ်ဖြစ်ရမယ့်အလားအလာကိုဖြည့်ရှင်းစရာမလိုပဲနဲ့အီရန်နျူကလ িয়ার ရည်ကိစ္စကိုဖြည့်ရှင်းဖို့ဖြစ်နိုင်မလားဆိုတာလွှတ်တော်အမတ်တွေအနေနဲ့လအနေငယ်စောင့်ကြည့်ဖို့သူပန်ကြားထားတယ်လို့သမ္မတဥပမာကပြောပါတယ်။စစ်ဆက်ညှိနှိုင်းတာတွေရဲ့ရလဒ်ကိုမဆောင်ဘဲထိခိုက်အောင်လုပ်ဖို့ကြိုးစားတာအတွက်ခိုင်လုံတဲ့အကြောင်းပြချက်မရှိဘူးလို့မစ္စတာဥပမာကပြောပါတယ်။နောက်ထပ်တန်ခတ်ရည်ရွယ်မှုချမှတ်ဖို့ချင်းချောက်တာဟာအီရန်ရည်ကိစ္စမှာနိုင်ငံတကာရဲ့ညီညွတ်မှုကိုလည်းပြိုကွဲစေနိုင်တယ်လို့အမေရိကန်နဲ့ဗြိတိရှ်ခေါင်းဆောင်နှစ်ဦးစလုံးကသတိပေးပါတယ်။ဒါပေမဲ့လည်းတန်တမာရဲ့နီလန်မအောင်မြင်ဘူးဆိုရင်တော့အီရန်ရည်ကိစ္စကင်တွယ်ဖို့အတွက်လုံနိုင်တဲ့နီလန်အားလုံးကိုစဉ်းစားသွားမယ်ဆိုတဲ့သူ့ရဲ့ရည်တည်ချက်ကိုသမ္မတဥပမာကထပ်ပြောသွားပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့နှစ်ဦးဟာကွန်ပျူတာဆိုင်ဘာလုံခြုံရေးအပါအဝင်နှစ်နိုင်ငံကြားမှာရင်ဆိုင်နေရတဲ့ပြဿနာအများအပြားအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်မယ်လို့ကတိပေးလိုက်ကြပါတယ်။ဆိုင်ဘာချင်းချောက်မှုအန်တီတနည်းတခြားတိုးလာနေတာနဲ့အမျှဒါဟာအရေးပေါ်ဖြစ်လာတာမို့အခုလိုဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ကြောင်းသမ္မတအိမ်ပြူမာတောက်ချန်နေကပြင်သစ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတူပူးတွဲပြီးသမ္မတအိုဘားမားကပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒါဟာနှစ်နိုင်ငံစလုံးရဲ့ဟာပြည်ကိုပြည်သူတွေရဲ့ ကိုရေးလွတ်လပ်ခွင့်စီးပွားရေးနဲ့အခြေခံအဆောက်အဦတွေကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာလို့လည်းပြောကြားခဲ့ပါတယ်။ဒါဟာနိုဝင်ဘာလ24ရက်နေ့ကစုံနေရုပ်ရှင်ထုတ်လို့ရေးကိုစိုက်ဘာတိုက်ခိုက်မှုဆိုးဆိုးဝါးဝါးခံခဲ့ရတယ်လို့နောက်ပိုင်းမှာအီရန်နဲ့ဆီးရီးယားမှာရှိတဲ့IS Islamic စစ်သွေးကြော်တွေကိုအမေရိကန်လေကြောင်းတိုက်ခိုက်မှုထိန်းချုပ်နေတဲ့အမေရိကန်ဗဟိုထိန်းချုပ်ရေးဌာနရဲ့လူမှုကွန်ရက်ဆန်မျက်နှာတွေကိုအတိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမှာထုတ်ပြန်တာလည်းဖြစ်ပါတယ်
။ပါလက်စတိုင်းပိုင်နယ်နယ်မြေတွေမှာဆီးရဆွေးမှုကျူးလွန်ခဲ့ပွဲရှိတာတွေကိုကနဦးစုံစမ်းစစ်ဆေးမှုတခုနိုင်ငံတော်ရာစုတရားခွင်ရုံး ICC ကစတင်လိုက်ပါပြီ။တောက်ကြနေကတင်ညာတဲ့ဒီကနဦးစုံစမ်းစစ်ဆေးမှုကနေစုံစမ်းစစ်ဆေးမှုကြီးတခုအပြည့်အဝလုံးဝမလုပ်ဘူးဆိုတာကိုလေ့လာဆန်းစစ်မှာပါ။အပြေးဝစုံစမ်းစစ်ဆေးမှုတာလုပ်ဖြစ်မယ်ဆိုရင်အစ္စရေးနဲ့ပါလက်စတိုင်းတာဝန်ရှိသူတွေကိုဆွဲချက်တင်ဖို့အတွက်လမ်းပွင့်သွားမှာဖြစ်ပါတယ်။တဟိတ်မျိုးအခြေစား ICC အဖွဲ့ဝင်အဖြစ်ဝင်ဖို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကကုလသမဂ္ဂစီရှောက်လွှာတင်ပြီးတရင်နှစ်ပတ်အကြာမှာအခုစုံစမ်းစစ်ဆေးမှုလုပ်မယ့်ကိစ္စကြေညာတာပါ။အဲ့ဒီလို့ရကြောင့်အစ္စရေးတို့ဒေါသထွက်ပြီးအမေရိကန်ကတော့စိုးရိမ်ကြောင်ပြောပါတယ်။ဒါဟာတံပြန်သက်ရောက်မှုဖြစ်စေပြီးပါလက်စတိုင်းတို့မျှော်လင့်နေတဲ့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာစေဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးလို့အမေရိကန်ကပြောပါတယ်။ဒါပေမဲ့လည်းဒါဟာတိတ်ကိုရေးပါပြီးပါလက်စတိုင်းလူထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုကိုရှာဖွေဖို့လိုအပ်တဲ့အဆင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံမတ်ရီယက်မန်ဆူးကပြောပါတယ
်။ UAE ရိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုံနေပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် Charlie Hebdo A Person Talk Magazine ရဲ့မျက်နှာဖုံးမှာတမန်တော်မိုဟာမက်ကိုပုံကိုဖော်ပြထားတာအတွက်ကမ္ဘာတစ်လွှားကထောင်နဲ့ချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြပြီးတချို့ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အနေအထားကိုရောက်ခဲ့ကြပါတယ်။နိုင်ဂျာနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ဇင်ဒါမှာတောက်ကြနေကပြင်သစ်ယဉ်ကျေးမှုဌာနနဲ့ခရိယန်ဖျားကျောင်းအများပြားကိုဆန္ဒပြသူတွေကမီးတင်ရှို့ခဲ့ကြပြီးလူ၄ဦးထဲမှနေတေဆုံးခဲ့ရတာပါ။အသက်ခံရသူတွေထဲမှာရဲရရှိတူပါနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်တဲ့ဆန္ဒပြမှုတွေကိုပါကစ္စတန်နိုင်ငံကရာချီမြို့မှာလည်းတွေ့ရပြီးဆန္ဒပြသူရာပေါင်းများစွာဟာရဲတွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရသူ၃ဦးထဲမှာပြင်သစ်သတင်းဌာန AFP ကဓာတ်ပုံသတင်းတောက်တူလည်းပါပါတယ်။ဆန္ဒပြပွဲတွေကိုအစ္စလာမဘတ်နဲ့လာဟောအပါအဝင်ပါကစ္စတန်နိုင်ငံမြို့ကြီးတချို့မှာပါတွေ့နေရပါတယ်။ Algeria နိုင်ငံ Algiers မှာမြို့တော်ရဲ့ကမ်းလှတော့ရဲတွေနဲ့ဆန္ဒပြသူတွေကြားအဓိကရုံးတွေဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေကဂဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အဲ့ဒီမှာရာနဲ့ချီတဲ့ဆန္ဒပြသူတွေဟာအစပိုင်းမှာတော့ငါဟာမိုဟာမက်လို့အဓိပ္ပာယ်ရတဲ့စာတမ်းတွေကန်ဆောင်ဖွင့်ရန်ပြီးငင်းချမ်းစွာချီတက်ခဲ့ကြတာပါ။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့မာလီ၊စင်နီဂေါနဲ့မော်ရီရှီနီးယားနိုင်ငံတွေရဲ့မြို့ကြီးတွေမှာလည်းငင်းငင်းချမ်းချမ်းဆန္ဒပြချီတက်ခဲ့ကြတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံအာမန်နဲ့တူရကီအစ္စတန်ဘူးမြို့တို့မှာလည်းဆန္ဒပြမှုတွေရှိခဲ့ပါတယ်
။ New York Post တင်စားကသူတို့ရဲ့ Twitter ဆွေးနွေးတာတချို့ကိုတောက်ကြနေကကနေဒါ Twin Fork ခိုးဝင်ခံရပြီးစီးပွားရေးနဲ့စီးရေးဆိုင်ရာသတင်းအမှားတွေအတင်ခံလိုက်ရတယ်လို့ပြောပါတယ်။ United Press International UPI သတင်းဌာနရဲ့ Twitter ဆွေးနွေးတာမှာလည်းတန်တရားဖြစ်ပေါ်သတင်းတွေတက်လာပါသေးတယ်။ UPI ရဲ့ tweet တစ်ခုမှာတက်တဲ့ကဘာစစ်စပြီးဆိုပြီးပုံရဟမင်းကကြေညာလိုက်တယ်လို့ပြောထားပါတယ်။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့ New York Post ကပြောပြီး UPI ဘက်ကတော့မှတ်ချက်တခုချက်ချင်းထွက်မလာသေးပါဘူး။အမေရိကန်ဘဟုစစ်ထဏာချုပ်ရဲ့ Twitter နဲ့ YouTube စာမျက်နှာတွေကိုဟက်ကာတွေကတိုက်ခိုက်ပြီးဂျပန်တွင်မှာပဲစိုက်ဘာတိုက်ခိုက်မှုလို့ယူဆရတဲ့အခုဖြစ်ရပ်ထဖြစ်တာပါ။အဲ့ဒီစစ်ထဏာချုပ်ဟာ Iran နဲ့ Syria က IS စစ်သွေးကြွတွေကိုအမေရိကန်ကဦးဆောင်ပြီးလေကြောင်းကတိုက်ခိုက်တာကိုကြီးကြပ်တဲ့စစ်ထဏာချုပ်ဖြစ်ပါတယ်။ဟက်ကာတွေကသူတို့ဟာ IS အဖွဲ့ကိုတစ်ဆာခံသူတွေဖြစ်တယ်လို့ပြောပါတယ်။
အနောက်အာဖရိကဒေသမှာအီဘိုလာရောဂါကူးစက်ပြန့်နှံ့နေရကအခုတဖြည်းဖြည်းစပြီးတက်တာတဲ့အရေးလက္ခဏာတွေ့လာရတာမို့ဂီနီနိုင်ငံကသူ့နိုင်ငံထဲမှာရှိတဲ့အကြောင်းတွေကိုတနင်္လာနေ့မှာစတင်ဖွင့်နှစ်တော်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။အီဘိုလာရောဂါဟာရောဂါရှင်ရဲ့ခန္ဓာကိုယ်ရဲ့သွေးနဲ့အရေးကြီးတွေကနေတဆင့်လူချင်းထိမြင်ကူးစက်ပြန့်နှံ့နိုင်တာမို့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယားနီယိုနိုင်ငံတွေမှာဒီရောဂါပိုးကူးစက်ပြန့်နှံ့မှာကိုတားဆီးတဲ့အနေနဲ့အကြောင်းတွေကိုလှနဲ့ချီပြီးပိတ်ထားတာဖြစ်ပါတယ်။ဩဂုတ်လ18ရက်သတင်းပတ်ကုန်ကစတင်ပြီးဂီနီနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားသူနောက်ထပ်ထပ်ပြီးမတွေ့ရတော့တဲ့လို့ဖြစ်သွားတယ်လို့ဗိုလ်တော်ဖူးနေက WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတင်းထုတ်ပြန်ပါတယ်။ Liberia နဲ့ Sierra Leone နိုင်ငံတွေမှာလည်းအလားတူတွေ့ရတယ်လို့ဒီသုံးနိုင်ငံမှာယောဂရှင်တွေကိုတိကျခွဲပြီးကုသမှုကောင်းကောင်းပေးနေနိုင်ပြီလို့လည်းပြောပါတယ်။အခုနောက်ဆုံးထုတ်ပြန်တဲ့ WHO စီးရင်စရတဲ့အရာဒီသုံးနိုင်ငံမှာ Ebola ဖြစ်ပွားသူ 21,000 ကျော်ရှိပြီးဒီယောဂနဲ့သေဆုံးရသူပေါင်းက 8,444 ဦးရှိတယ်လို့ဆိုပါတယ်။
2080ပြည့်နှစ်မှာပထမဆုံးစပြီးမှတ်တမ်းတင်ညင်ကလေးကဆိုရင်2014ခုနှစ်ဟာအပူနွေးဆုံးဖြစ်တယ်ဆိုတော့တီချာလွတ်လပ်တဲ့အမေရိကန်သိပ္ပံပညာရှင်အဖွဲ့ရဲ့တောက်ချာနေထူပြန်ကြမှာတွေ့ရပါတယ်။2014ခုနှစ်ရဲ့ပြည့်မြတ်အပူချိန်ဟာ20ရာစုပြည့်မြတ်အပူချိန်နဲ့ 1.2 ဒီဂရီပိုများပြီး 14.66 ဒီဂရီဆယ်ဆီယပ်ရှိတယ်လို့ NASA ရဲ့ Goddard Agatharila Institute ကသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
။သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။အရင်ဆုံးတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲနဲ့စပါမယ်ရှင်။ကချင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပဋိပက္ခတွေဟာနှစ်ဖက်ယုံကြည်မှုလင်းဟင်းနေတာကြောင့်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မလီနော့စကီကပြောလိုက်ပါတယ်။ဒါအပြင်ငင်းချင်းရဲ့အတွက်ဆက်ပြီးကြိုးပမ်းကြဖို့လဲအားပေးတိုက်တွန်းပါတယ်မြန်မာအမေရိကန်လူခွင့်ရေးဆိုင်ရာဆွေးနွေးပွဲအတွက်မြန်မာနိုင်ငံစီလာရောက်တဲ့ခီးစဉ်အဆုံးမှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာမလီနော့စကီကအဲ့ဒီလိုပြောခဲ့တာပါရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေကူညီရေးနဲ့နိုင်ငံသားအဖြစ်အသိမှတ်ပြုရေးမှာခွဲခြားဆက်ဆံတာတွေမလုပ်စေလိုကြောင်းလည်းသူကပြောပါတယ်ဒီနှစ်အတွင်းကျင်းပမဲ့ထွေထွေရွေးကောက်ပွဲလုပ်ငန်းစဉ်မှာလည်းအမေရိကန်ပြည်ထောင်စုကပွင့်လင်းမြင်သာစွာအကူအညီတွေပေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်အကြောင်းဆောင်ကတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဒေါခင်စိုးဝင်းကသတင်းပေးပို့ထားပါတယ်ရှင
်ကောင်းပါပြီအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မလနော့စကီနဲ့အဖွဲ့ဟာကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးမကြာမီမှာပဲဖက်ကန်ဒေတာကတိုက်ပွဲသတင်းကြားရလို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြောရင်းလက်ရှိပဋိပက္ခအခြေအနေကိုအခုလိုသုံးသပ်လိုက်ပါတယ
် on Kachin I think I'll essentially repeat what I said it's without judging what may have happened over the last 2 days which we can't
ကချင်ပြည်နယ်မှာရွေးရပွဲတစ်ခုကျင်းပပြီးမကြခင်လွန်ခဲ့တဲ့နှစ်ရက်အတွင်းဖြစ်ခဲ့တဲ့ကိစ္စမှာဘယ်ဘက်ကမှားတယ်မှန်တယ်မပြောဘဲနဲ့ကျွန်တော်တို့တကယ်သီးသီးသာသာတွေ့မြင်ချင်တာကတော့လူတွေတိုက်ခိုက်ကြရင်တေဆုံးထိခိုက်တာတွေကိုအဆုံးသတ်စေချင်တာပဲဖြစ်ပါတယ်နှစ်ဖက်ကြားမှာယုံကြည်မှုလင်းဟင်းနေတာကြောင့်ဒီလိုတင်းမာမှုတွေတိုးနေတာကိုမအံ့ဩမိပါဘူးကချင်ပြည်နယ်မှာနေကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတိုင်းလူလိုဟာငြိမ်းချမ်းရေးကိုအဖြစ်နိုင်ဆုံးနဲ့အမြန်ဆုံးလေးလေးနက်နက်လိုချင်နေကြတယ်ဆိုတာကျွန်တော်တို့ကိုယ်တိုင်တွေ့ခဲ့ရပါတယ်စစ်တိုက်ပြီးမှရတဲ့ငင်းချမ်းကြီးမဟုတ်ပါဘူးတရားမျှတတဲ့ငင်းချမ်းကြီးမှန်ကန်တင့်တော်တဲ့ဖွံ့ဖြိုးမှုနဲ့ငင်းချမ်းကြီးနှစ်ပေါင်းများစွာဒုက္ခတွေခံစားခဲ့ကြရတဲ့လူတွေအတွက်တိတ်ခါရှိတဲ့ငင်းချမ်းမျိုးဖြစ်ရပါမယ်ဒါကြောင့်ပြိပက္ခဆုံးသက်ရေးနှစ်ဖက်သဘောတူညီမှုရအောင်လို့ဆိုရကဆေးဆက်ကြိုးပမ်းနေတာကိုမိတ်ဆွေဖြစ်တဲ့ကျွန်တော်တို့အနေနဲ့ကအတတ်နိုင်ဆုံးအားပေးနေတာဖြစ်ပါတယ်အဲဒီကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်လည်းအားပေးနေပါတယ
်ကချင်ပြည်နယ်ခီးစဉ်ပြီးမှဒုတိယကြိမ်မြောက်အမေရိကန်မြန်မာလူ့အခွင့်အရေးဆွေးနွေးပွဲကိုနေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့ရမှာမြန်မာအစိုးရတာဝန်ရှိသူတွေစစ်ဖက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ပွင့်ပွင့်လင်းလင်းအမြင့်မြင့်ဖလှယ်ဆွေးနွေးနိုင်ခဲ့ကြတယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီကပြောပါတယ်။ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အမေရိကန်ပြည်ထောင်စုရဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေနိုင်ခဲ့တယ်လို့လည်းအခုလိုဆိုပါတယ်
။ This is obviously a complicated issue politically and I don't need to tell you what the political currents and undercurrents
ဒီကိစ္စကနိုင်ငံရေးအရသိကိုရှုပ်ထွေးတယ်ဆိုတာကျွန်တော်ပြောဖို့လိုမယ်မထင်ပါဘူးအခုလောလောဆယ်နိုင်ငံရေးအရဘယ်လိုရည်စည်းကြောင်းတွေပြောင်းလဲနေတယ်လဲဆိုတာနဲ့ဒီကိစ္စဘယ်လိုဖြစ်ပေါ်လာတယ်ဆိုတာကိုလည်းပြောဖို့မလိုပါဘူးအချုပ်ချာအာဏာပိုင်တဲ့အစိုးရတရက်အတွက်နိုင်ငံရေးဆုံးဖြတ်ချက်တွေကိုလည်းကျွန်တော်တို့ကချမှတ်ပေးလို့မရနိုင်တယ်လို့ကျွန်တော်တို့ပြောရမယ့်နေရာလည်းမဟုတ်ပါဘူးကျွန်တော်တို့လုပ်နေတာအလုံးကတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုမျှဝေဖို့ပဲဖြစ်ပါတယ်ကမ္ဘာတဝန်းကတခြားနေရာတွေမှာလို့ကျွန်တော်တို့နိုင်ငံမှာလည်းအစွန်းရောက်တာတွေအကြမ်းဖက်မှုတွေစတဲ့အတွေ့အကြုံတွေသင်ကန်းစာတွေအပေါ်မှာအခြေခံပြီးတော့အကြံပေးနိုင်ပါလေ
ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးသစ္ဆိုင်ရာအာဏာပိုင်တွေကိုအကြံပြုချက်တွေနဲ့အတူအခုလိုတိုက်တွန်းခဲ့တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီကပြောပါတယ
် In the immediate term we suggested that 3 critical issues should be addressed first immediate unfettered humanitarian accessto all people in need.
ချက်ချင်းလို့ဖို့အတွက်ရည်ရည်လိုအပ်နေတဲ့အချက်၃ချက်ကိုထောက်ပြနိုင်ခဲ့ပါတယ်။နံပါတ်၁ကတော့အကူအညီလိုအပ်နေတဲ့သူတွေစီကို
အကန့်အသတ်မရှိစာနာမှုအကူအညီတွေပေးဖို့ရည်ဖြစ်ပါတယ်ဒီသတင်းပတ်အတွင်းမှာလူသားချင်းစာနာမှုအကူအညီရေးအဖွဲ့တွေကိုဒုက္ခသည်တွေစီတွာလောက်ခွင့်ပေးခဲ့တဲ့အတွက်ကြိုးစားပါတယ်နောက်ထပ်လည်းခွင့်ပြုလိုက်မယ်လို့မျှော်လင့်ပါတယ်ဒုတိယချက်ကတော့နိုင်ငံမဲ့ဒုက္ခသည်တွေကိုစခန်းတွေမှာရက်အကန့်အသတ်မရှိပိတ်ထားပြီးတော့နိုင်ငံကနေနှင်ထုတ်ထားတဲ့အစီအစဉ်ပြန်လည်စဉ်းစားဖို့ဖြစ်ပါတယ်တတိယချက်ကတော့နိုင်ငံသားအဖြစ်သတ်မှတ်တဲ့နေရာမှာလူမျိုးဘာသာခွဲခြားတာတွေမလုပ်စေလို့ပဲသူတို့ရဲ့လူမျိုးနဲ့ဘာသာကိုဖော်ပြဖို့မလိုဘဲနဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုပေးရေးစတဲ့ချက်တွေပဲဖြစ်ပါတယ
်ဒီနှစ်ထဲမှာကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲအထမြောက်ရေးအတွက်အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပံ့ပိုးအကူအညီပေးနေတဲ့အကြောင်းနဲ့ပတ်သက်ပြီးလက်တွေ့ဆောင်ရွက်နေတဲ့ American တမန်ကြီး Derek Mitchell ကအခုလိုရှင်းပြပါတယ
် We along with other missions in town are working together to coordinate a very comprehensive array of election support
ညီမနိုင်ငံမှာရှိကြတဲ့တခြားနိုင်ငံကအဖွဲ့အစည်းတွေနဲ့အတူကျွန်တော်တို့ပူးပေါင်းပြီးတော့တိတ်ကိုရှုပ်ထွေးလာတဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေကိုပံ့ပိုးပေးနိုင်ဖို့ထဲထဲဝင်ဝင်ညီနိုင်ဆောင်ရွက်နေတာ6လောက်ရှိပါပြီတဲ့ဝင်ဆိုတဲ့နေရာမှာ UEC ပြည်ထောင်စုကောက်ပွဲကော်မရှင်လုပ်ငန်းတွေနိုင်ငံရေးပါတီတွေ CSO လူမှုအခြေပြုအဖွဲ့အစည်းတွေကိုမဲဆန္ဒရှင်မှတ်ပုံတင်ရင်းနဲ့ရွေးကောက်ပွဲအသိပညာပေးတာတွေကိုဆောင်ရွက်နေပါတယ်ပြည်တွင်းနဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်လေ့လာရေးဆောင်ရွက်နိုင်ဖို့လည်းပါဝင်ပါတယ်ဒီနေ့မနက်မှာပဲကျွန်တော်တို့ဘာတွေလုပ်နေလဲဆိုတဲ့သတင်းအချက်အလက်တွေအားလုံးကိုစုစည်းပြီးတော့ပွင့်လင်းမြင်သာအောင်ရုံတွင်ဆွေးနွေးခဲ့ကြပါသေးတယ် USA ကနေရွေးကောက်ပွဲဆိုင်ရာနှီးပညာပံ့ပိုးမှုကအစတန်းနိုင်တဲ့ဘက်ကပုံမှန်လေးလေးကူညီနေပါတယ်
နေပြည်တော်မှာ January 14နဲ့15ရက်နေ့ရက်ကြာကျင်းပခဲ့တဲ့ဒုတိယအကြိမ်မြောက် American မြန်မာလူ့အခွင့်အရေးဆွေးနွေးပွဲမှာနိုင်ငံရေးအကျဉ်းသားတွေအရေးလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးခွဲအမြန်ဆုံးဖွင့်လှစ်နိုင်ရေးအခြေအနေမြေယာအရေးဖွဲ့စည်းပုံပြင်ရေးလွှတ်တော်ရဲ့အခမ်းအနားတဘာဝဘေးရန်ရဲ့ကြိုတင်ကာကွယ်ရေးမှပူးပေါင်းဆောင်ရွက်ရေး IDP ကအခြေအနေမဲ့ဒုက္ခသည်တွေအရေးနဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းရေးမှာနိုင်ငံတကာဥပဒေတွေနဲ့အညီပြန်လည်သုံးသပ်ရေးစတာတွေကိုဆွေးနွေးခဲ့တယ်လို့ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။ဒေါက်ခင်စိုးဝင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ American လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲပြီးမှအခုကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဲ့သတင်းစာရှင်းလင်းပွဲကိုဆက်ပါမယ်။ရခိုင်ပြည်နယ်ပြဿနာဟာနိုင်ငံတကာအတွက်ပါရှုပ်ထွေးဖြစ်စေပြီးတော့ကုလအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကရန်ကုန်မြို့မှာကြာသပတေးနေ့ညနေကလှုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်။ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းချမှာရန်လိုမှုတွေရှိနေစေဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာသူ့ကိုပြောခဲ့တယ်လို့လည်းဆိုပါရယ်။အပြည့်စုံကိုတော့စီဒိုနာဟိုတယ်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်ကသတင်းပေးပို့ထားပါရယ်ရှင်။
မစ္စရန်အီလီရဲ့ဇယဲမြောက်နောက်ဆုံးနေ့မြန်မာနိုင်ငံကြီးစင်အတွင်းမှာသတင်းမီဒီယာတွေကိုတွစ်ဆုံပြီးတော့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါ။သူ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောဆိုသွားတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်ပြည်ထနာဟာနိုင်ငံတကာအတွက်ပါအရှုပ်ထွေးဖြစ်နိုင်ပြီးတော့ကုလအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်တယ်လို့တကိစပေါ်အခြေတည်ပြီးတော့အသက်ဆုံးရှုံးမှုတွေထိပါကြုံတွေ့နေရတယ်လို့မစ္စရန်အီလီကပြောပါတယ်
။ Chief Minister confirmed that the atmosphere remains hostile.
ဒီနယ်ဝန်ကြီးချုပ်ကအတိုင်းဝိုင်းနှစ်ခုအကြားရန်လိုနေသေးတဲ့အခြေအနေရှိနေသေးပဲလို့အတည်ပြုတယ်လို့ရမီရပ်ဖာတွေနဲ့ကျမဆွေးနွေးခဲ့တုန်းကလေဒီအတိုင်းပဲအတည်ပြုကြတာပါပဲဒါဟာလက်ခံနိုင်စရာကောင်းတဲ့အခြေအနေလို့ကျမသဘောမထားပါဘူးရှင် IDP ဒုက္ခသည်စခန်းတွေထိန်းသိမ်းထားတဲ့အခြေအနေသူတို့ရဲ့အခွင့်အရေးတွေကိုကန့်သတ်ချုပ်ချယ်တာတွေလူအပ်တဲ့ဝန်ဆောင်မှုတွေကိုလက်လန်းမမီအောင်ကန့်သတ်ထားတာတွေကိုမဖြစ်မနေချက်ချင်းကင်တွေပြေဖို့လိုပါတယ်ကျမဒီလိုမရောက်ခင်အထိနိုင်ငံတကာ NGO တွေဒုက္ခသည်စခန်းတွေစီကိုတပတ်ကိုတစ်ချိန်မဲသွားခွင့်ပြုခဲ့ရာကနေအခု၃ချိန်ခွင့်ပြုလိုက်ပြီလို့သိရပါဗျ။ဒါပေမဲ့ဒါဟာလုံလောက်တဲ့အခြေအနေရောက်ဖို့အများကြီးလိုနေပါသေးတယ်ရှင်
။ရခိုင်ပြည်နယ်အတွက်အဖြေရှာဖို့ဆိုရင်နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေကိုဗဟိုပြုဖြေရှင်းရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းဝိုင်းတစ်ခုလုံးကိုတင်းကျုံတံပေးတဲ့နည်းနဲ့အဖြေရှာလို့မရသလိုရိုဟင်ဂျာတွေရဲ့အခွင့်အရေးကိုကန့်သတ်တဲ့လက်တလောအခြေအနေကိုဆက်လုပ်သွားမယ်ဆိုရင်တင်းမာမှုတွေဒေါသတွေပိုတိုးလာဖို့ရှိတယ်လို့ပြောပါတယ်။
The issues in the Rakhine state also have international
implications. ရခိုင်ပြည်နယ်ရဲ့ပြည်ထောင်စုဟာနိုင်ငံတကာအတွက်ပါအရှုပ်ထွေးတွေဖြစ်လာနိုင်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်နေပါတယ်။အထူးသဖြင့်လူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကြောင့်လူမှောင်ကိုယ်တာတွေလူကုန်ကူတာတွေဖြစ်အောင်တွန်းအားပေးနေသလိုခိုလုံခွင့်တောင်းတဲ့သူတွေလည်းအများအပြားကိုမွေးထုတ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းအရာတွေကနေဒုက္ခတွေရောက်ကြရတယ်လို့အသက်ဆုံးရှုံးတာတွေနဲ့လည်းမကြာခဏရင်ဆိုင်နေကြရတာပါရှင်။
ပြည်ရင်းပြည်ပလူ့ခွင့်ရေးလှုပ်ရှားသူတွေကစောင့်ကြည့်နေတဲ့မျိုးစောင်းဥပဒေ၄မျိုးနဲ့ပတ်သက်ပြီးတော့လေသူ့သတင်းစာရှင်းလင်းပွဲအတွင်းမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ
်
ဒီဥပဒေကြမ်း၄ခုနဲ့ပတ်သက်လို့တရားမျှတမှုရှိအောင်ဆောင်ရွက်ချက်တချို့ကိုသူတို့ကရှင်းပြကြပြီးတော့ဒီမူကြမ်းကိုနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့အညီ ရေးဆွဲပါမယ်လို့လည်းအာမခံကြတယ်လေ။ဘာသာကုပြောင်းရေးဆိုင်ရာဥပဒေကြမှာအထူးသဖြင့်မျိုးသမီးတွေရဲ့ကျန်းမာရေး၊တရားဝါပြောရေး၊အမျိုးသမီးအခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်မှတ်ပုံတင်တာမျိုးလိုအပ်တယ်လို့လည်းသူတို့ကရှင်းပြပါတယ်။ဒါပေမဲ့ဘလို့ပဲပြောပြောဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့အပြန်အလှန်နားလည်တီးခတ်မှုနဲ့အားလုံးသဟဇာတအတူတကွာရှင်တွဲနေထိုင်နိုင်ကြဖို့အတွက်ဒီဥပဒေချမ်းတွေကိုအသေးချာလေ့လာသုံးသပ်ဆွေးနွေးပါတယ်ဆိုတဲ့ကျမရဲ့စိုးရိမ်မခင်ဖြစ်ရတာတွေကိုပြောပြနိုင်ခဲ့ပါတယ်ရှင
်မြန်မာနိုင်ငံအနေနဲ့လူခွင့်ရဲ့လိုက်နာမှုပိုင်းမှာလိုအပ်ချက်တွေရှိနေသေးတာကိုတွေ့ရတယ်လို့လည်းမစ္စယန်ဟီလီကပြောပါတယ်တမရပြောခွင့်ရှိသူဦးရထွက်ကကုလသမဂ္ဂလူခွင့်ရဲ့ဒုက္ခစလဲတန်ရာရှိနေတဲ့လူခွင့်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကရရှိသွားတဲ့တရင်ချက်လက်တွေကိုလွတ်လပ်တဲ့တတိယအဖွဲ့အစည်းတစ်ခုခုနဲ့ပြန်လည်စီစစ်ဖို့ပြောဆိုခဲ့တဲ့ပုံမှာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်ဖို့ရှိပါသလားလို့ VOA ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာမေးမြန်းခဲ့ပါတယ်။မစ္စယန်ဟီလီကတော့သူ့အနေနဲ့ရရှိသမျှတရင်ချက်လက်တွေကိုတေချာစီစစ်ပြီးမှပဲလက်ခံတယ်လို့ပြန်လည်ဖြေဆိုခဲ့ပါတယ်။မစ္စယန်ဟီလီအနေနဲ့သူ့ရဲ့ဒုတိယကြိမ်မြောက်မြန်မာနိုင်ငံကီးစင်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလေးလာအခက်ပြတ်တချို့ပါဝင်မီဒီယာလောကထဲကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါနေပြီးတော့မှသုံးရကြနေထိုင်ပြီးတော့လေအစိုးရထိပ်ပန်းအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းနေပြီးတော့မှတည်တံ့တွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရဲ့အခြေအနေတွေကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းလေ့လာခဲ့ပါတယ်အခုခီးစင်ကတွေ့ရှိချက်တွေကိုတော့အေဘီလာထဲမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရဲ့ကောင်စီကိုအစီရင်ခံတာတင်သွင်းဖို့ရှိပါတယ်ခင်ဗျာ
ကိုအောင်ရဲမမောင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ချိန်တည်းမှာပဲ Miss Yan Hili အပါအဝင်ကုလသမဂ္ဂရဲ့ရခိုင်ပြည်နယ်ရေးပါဝင်ပတ်သက်မှုတွေကိုစန့်ကျင်ကြတဲ့ဗုဒ္ဓဘာသာဘုန်းကြီးတချို့နဲ့မြမပြည်သူတချို့ကလည်းတောက်ကြနေကရန်ကုန်မှာဆန္ဒပြခဲ့ကြပါတယ်ရှင်ဦးဝီရသူဦးဆောင်တဲ့ရာပေါင်းများစွာသောတန်ဃာတော်တွေနဲ့ဆန္ဒပြသူတွေဟာရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအခွင့်အရေးပေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့ပိုစတာစာတမ်းတွေကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့လူခွင့်ရဲ့ထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဓာတ်ပုံတွေမှာကြက်ချေခတ်ထားတဲ့ပိုစတာတွေအပါအဝင်ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့ပိုစတာတွေကိုကင်ဆောင်စီတန်းလက်လည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်ဆန္ဒပြသူအများစုဟာStand together against Islamic terrorism ဆိုတဲ့အကြမ်းဖက်အစ္စလာမ်ဝါဒဆန့်ကျင်ရေးအတူတကွရပ်တည်ကြဆိုတဲ့စာတမ်းပါရှိုင်းကြီးတွေကိုလည်းဝတ်ဆင်ထားပြီးတော့ဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာသူတွေအနေနဲ့နာမည်တူတွေသုံးတာကိုအလိုမရှိဆိုတဲ့ကြွေးကြော်သံတွေကိုလည်းအော်ဟစ်ခဲ့ကြတာပါဒီဆန္ဒပြပွဲကိုဦးဆောင်သူအရှင်ဦးဝီရသူကသူဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်ပြီးတော့
အဓိကတော့ကုလသမဂ္ဂကဦးဇင်းတို့ပြည်တွင်းရေးကိုဝင်ရောက်စပတ်ရုံနဲ့မကဘဲနဲ့ဦးဇင်းတို့ရဲ့နိုင်ငံကိုရောင်းစားဖို့လုပ်နေလို့ကြောက်ပွက်ဖို့လာ
တာ။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုလည်းဦးဝီရသူကဆန္ဒပြနေချိန်အခုလိုမိန့်ကြားခဲ့ပါတယ်
။မင်းတို့လောက်မေတ္တာရှိနေရင်မင်္ဂလာတွေကိုမင်းနိုင်ငံကိုခေါ်သွားပါလို့
ရခိုင်ပြည်နယ်မှာ2012ခုနှစ်ဇွန်လမှာဒေသခံရခိုင်လူမျိုးတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြားအကြမ်းဖက်အထိခယုံတွေစတင်ကြတဲ့ကလူပေါင်းအနည်းဆုံး240လောက်တိတ်ဆုံးခဲ့ရပြီးတော့တိမ့်နဲ့ချီအိုမဲ့အိမ်မဲ့ IDP ဒုက္ခသည်တွေဖြစ်ခဲ့ကြရတာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာတော့မြန်မာနိုင်ငံတွင်းမှာလူကြီးတသန်းကျော်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကာကွယ်ဖို့နဲ့နိုင်ငံသားအခွင့်အရေးပြည့်ဝပေးဖို့ကိုမြန်မာအစိုးရကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုအတည်ပြုခဲ့ပါတယ်အစိုးရအပါအဝင်ဒေသခံအများစုကတော့မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိကြောင်းနဲ့ဒီလူတွေအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေဖြစ်တယ်ဆိုပြီးတုံ့ပြန်ခဲ့ကြတာဖြစ်ပါတယ်ရှင
်တော်ရရှိမှခင်မြန်မာနိုင်ငံရဲ့နိုင်ငံရေးထိပ်ပြီးဆွေးနွေးပွဲဟာတွစ်ဆုံပြီးလိုက်တိုင်းသဘောတူညီမှုပေါ်ထွက်မလာပဲမကျေနပ်မှုတွေသာပုံမပေါ်ထွက်လာနေပါတယ်ဒီတွစ်ဆုံမှုတွေကိုတိုင်းပြည်အတွက်အမှန်တကယ်အကျိုးစီးရက်အပြုသဘောဆောင်တဲ့ရလဒ်တွေပေါ်ထွက်လာအောင်ဘယ်လိုပြုလုပ်ကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်အခုကြံနေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ပါအောင်မရှင် တမန်ရပောင်60ပြည့်ပြီးတဲ့နောက်မှာအမျိုးသားပညာရေးဥပဒေကိုဆက်ပြီးဆန့်ကျင်ကန့်ကွက်နေတဲ့သဘိမောက်ចောင်းသားတွေနဲ့အတူရပ်တည်ပါတယ်လို့တက္ကသိုလ်ဆရာဆရာမများတမကကထောက်ခံပြောဆိုလိုက်ပါတယ်။နိုင်ငံအနာဂတ်အတွက်အင်မတန်ရေးကြီးတဲ့ဒီဥပဒေနဲ့ပတ်သက်ပြီးတွဲဆုံဆွေးနွေးရေးចောင်းသားတွေရဲ့တောင်းဆိုချက်ကိုအလေးနက်ထားစဉ်းစားပေးဖို့တာဝန်ရှိသူတွေကိုလည်းတောင်းဆိုခဲ့ပါတယ်။အပြည့်အစုံကိုတော့မတ်စုမုံကဆက်ပြောပြပါမယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးဖို့ကျောင်းသားတွေတောင်းဆိုထားတဲ့ရက်60ပြည့်သွားပြီဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲပေးဖို့ကျောင်းသားတူရဲ့တခဲနဲ့တောင်းဆိုချက်တွေကိုတက္ကသိုလ်ဆရာဆရာမများတက်မကအဖွဲ့ချုပ်ဘက်ကတသားတည်းရက်တီထောက်ခံပြီးတော့ပညာရေးစနစ်ပြုပြင်ပြောင်းလဲပေးဖို့ဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့တက္ကသိုလ်ဆရာဆရာမများတက်မကအဖွဲ့ချုပ်ဥက္ကဋ္ဌဦးတူတက VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ကကျောင်းသားတမကနဲ့ဆရာမတမကဆိုတာတသိတဝန်းနဲ့ပဲရှိတယ်ကျွန်တော်တို့ကလည်းကျောင်းသားတမကကိုမလွှဲမှုကျောင်းသားတမကလည်းကျွန်တော်တို့ဆရာမတမကကိုမလွှဲမှုခင်ဗျကျွန်တော်တို့ကျောင်းသားကြီးလောက်တော့ထောက်ခံနေဘာကြောင့်လဲဆိုတော့ဒီနေ့မြန်မာနိုင်ငံမှာလိုအပ်နေတဲ့ပညာရေးအမျိုးသားပညာရေးဥပဒေစိုးဝါးနေတဲ့ဥပဒေကိုပြင်ပေးဖို့လို့တောင်းတာအစိုးရဘာကြောင့်မပြင်နိုင်လဲဆိုတာဟုတ်ဗျာကျွန်တော်တို့စဉ်းစားတယ်တစ်ခါကလည်းလွတ်တော်ရှိကြတယ်ဗျာလွတ်တော်ကလည်းသူတို့ဒီအတူတူလိုက်တဲ့ဟာတော်တော်လေးစိုးရွားပါတယ်လွတ်တော်ထဲမှာပမောက်ခချုပ်တည်လဲရှိကြပါတယ်လွတ်တော်ကူတည်းလဲရှိနေတာဆရာကြီးတို့ဗျာမပြင်းမင်းနဲ့သူတို့ဒီတိုင်းကြီးနေနေတယ်ဆိုရင်တော့ဒါတိုင်းယူစေတနာမထားလို့လဲရှိကြပေါ်လွင်တာဗျာ
တော်ကနေအတည်ပြုထားတဲ့အမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေဟာဒီမိုကရေစီစံနှုန်းနဲ့မညီတဲ့လိုအပ်ချက်အားနည်းချက်တွေများစွာရှိတယ်ဆိုတာကိုပညာရေးဆိုင်ရာဥပဒေပိုင်းဆိုင်ရာပညာရှင်တွေနဲ့တက္ကသိုလ်ပါမောက္ခဆရာဆရာမတွေကစာရန်တွေပြုစုပြီးတော့ဝေဖန်ထောက်ပြခဲ့ပါတယ်။ဒါပေမဲ့ပညာရေးဝန်ကြီးအပါအဝင်ပညာရေးဌာနတာဝန်ရှိတဲ့သူတွေဘက်ကအလေးအနက်မထားခဲ့ဘူးလို့တက္ကသိုလ်ဆရာဆရာမများတက်မကအဖွဲ့ချုပ်ကပြောပါတယ်။ဒီပညာရေးဥပဒေပါအချက်တွေကိုပြင်ဆင်ဖို့ကျောင်းသားတွေရောဆရာတွေဘက်ကပါအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အများပြည်သူကျောင်းသားဒုနဲ့ဆရာဆရာမတွေရဲ့သဘောဆန္ဒမပါပဲရေးဆွဲခဲ့တဲ့ပညာရေးဥပဒေအပေါ်မှာကျောင်းသားဒုရဲ့အခုလိုငြင်းငြမ်းစွာဆန္ဒပြနေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများတမကအဖွဲ့ချုပ်အနေနဲ့ချွင်းချက်မရှိထောက်ခံတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ
်။တကယ်စီနာပါတဲ့အလို့ဆိုရင်ဘယ်သူမှမဆက်ဆဲဘူးကြ။ကျွန်တော်တို့ရန်သူလည်းမဟုတ်ဘူးကြ။ဟုတ်တယ်မှာကျောင်းသားရဲ့အစိုးရရဲ့လွတ်တော်ရဲ့ NNI ရဲ့ဆိုတာ GDP ကြားတွေပဲလေအစိုးရဆိုတာလည်းပြည်သူလူပြည်လူထုကနေပြီးတော့ရွေးချယ်ပြောင်းလဲတဲ့ပုံစံတွေပဲဒီမိုကရေစီပညာရေးထုံးလာမှာကြောက်လို့သူကမဆိုးနွေးနိုင်ဘူးလို့လောက်တာဒါအင်တာဝန်နဲ့ဆရာကောင်းတယ်ကျောင်းသားကြီးရက်ပေါင်း60တက်ကတိပြီးထားတယ်တက်ကတိဒီမှာသူတို့ပြင်မှမယ်ဆိုတာလွတ်တော်ဘက်ကလည်းသူကဥပ္ပိမဲ့ပြည်ကြောင်သူ့လွတ်တော်နိုင်ရက်ကလည်းအဖြေတဆုံးပြရမပြီးတယ်လို့နိုင်ငံတော်သမ္မတဦးသိန်းစင်ကလည်းဒါကိုမသိသေးဘူးသူအဲ့တော့ဒီအစိုးရအခုပြောင်းလဲလူကျင်စိတ်မရှိတဲ့အစိုးရလို့ပဲကျွန်တော်တို့ကပြောရပါလိမ့်မယ်
။ဘ ਹੁ ချုပ်ကင်မှုစနစ်နဲ့ကျောင်းသားအခွင့်အရေးတွေကိုကန့်သက်ထိန်းချုပ်ထားတဲ့ပညာရေးစနစ်ပေါ်မှာသဘောမတူဘူးဆိုပြီးတော့အများပြည်သူမိဘဆရာကျောင်းသားတွေရဲ့သဘောဆန္ဒကိုအကြိမ်ကြိမ်တင်ပြတောင်းဆိုပြီးဖြစ်ပါတယ
်။ဒီပုံစံတွေကမတိဒါနကိုတိုင်းပြည်တိုးတက်မှာကြောက်သွားတာလားဆိုတာကိုတော့ကျွန်တော်မေးခွန်းထုတ်ရပါလိမ့်မယ်။ဒီနေ့ဒီချိန်ကြီးအစိုးရတက်တဲ့ငါးနှစ်ထဲရှင်းနေဝင်ရောက်လာပြီးတရားဥပဒေကြောင်းလဲမှုဘာမှမရှိသေးဘူး။ကျွန်တော်တို့တရားရည်ရဲ့ဘဝအကြောင်းသားရည်ရဲ့ဘဝဒီလိုပဲနော်ပုတ်တော်ရည်ရဲ့သွားပြီးကြောင်းတဲ့နေရာတော့ကိရဒုက္ခအမျိုးမျိုးနဲ့ဒုက္ခဒုက္ခဘောင်းလုံးခံစားနေရတဲ့အခြေအနေမှာပဲရှိသေးတယ်။အဲ့ဒါကိုကျွန်တော်တို့ကဥသိမ်းနေကစပ်ဝေးလို့ပြောတယ်ဆိုတော့တော်တော်ကျွန်တော်တို့တော့စိတ်ပြည့်မိတယ်ဗျာ။ပြုပြင်ပြောင်းလဲမှုမရှိဘဲနဲ့ပြုပြင်ပြောင်းလဲနေတယ်လို့ပြောပါတယ်ဆိုတဲ့ပုံစံတရားရဲ့ဌာနကိုကျွန်တော်တို့ဘယ်လိုလုပ်ယုံကြည်ရမလဲ။
သမရလက်မှတ်ရေးထိုးပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာတက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ်တက္ကတာကကျောင်းသားတွေဦးဆောင်ပြီးတော့ရန်ကုန်မြို့မှာနိုင်ငံလုံးဆိုင်ရာကျောင်းသားဒုအရေးပေါ်အစည်းအဝေးခေါ်ယူပြီးတော့ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒီအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးအစိုးရအနေနဲ့ရပ်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုနေချိန်မှာပဲအခုဆိုရင်တော့သူတို့တက်မှတ်ထားတဲ့ရက်ပြည့်သွားပြီဖြစ်ပါတယ်ရှင်
။မဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။မကြခင်မှာတော့ကမ္ဘာသတင်းတွေတွေရေးသားခဲ့ကြတဲ့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါပြင် VOA ရုပ်မြင်သံကြားစီစဉ်ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ production ကိုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ဇန်နဝါရီလ18ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kilohertz ကို32လိုင်းနိုမီတာ40 kHz 9433နဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အစီအစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်အမျိုးသမီးကဏ္ဍမှာဆိုရင်နှစ်စဉ်အမျိုးသမီး3သိန်းနီးပါးလောက်ကိုတည်ဆုံးစေတဲ့တိန်ကောင်းကင်ဆာကိုဘယ်လိုကာကွယ်နိုင်ပါသလဲ
အဓိကဒီကာကွယ်နည်းကတော့အိမ်တောင်ရှိတဲ့အမျိုးသမီးတွေမှန်လို့ရှိရင်ပေါ့လေဒီအသက်40ပတ်ဝန်းကျင်လောက်ကနေစပြီးတော့တနည်းတစ်ခါဖြစ်ဖြစ်
ဒါမှမဟုတ်ပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံတဲ့နီးပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုအောင်နဲ့ဒေါခင်မျိုးသက်ကတင်ပြပေးပါမယ်ရှင်
။အခုပထမဆုံးတင်ပြလို့ရတဲ့ဆောင်းပါးကတော့ The Wall Street Journal မှာဖော်ပြထားတဲ့ Shivani Martini ရဲ့ US Wants Myanmar About Religious Intolerance ဘာသာရေးတင်မာမှုတွေနဲ့ပတ်သက်လို့မြန်မာကို American 3 Base ဆိုတဲ့ဆောင်းပါးကိုအရင်ဆုံးတင်ဆက်ပေးရမယ်။မြန်မာနိုင်ငံမှာဘာသာရေးတင်မာမှုတွေကြီးထွားလာတဲ့ပတ်သက်ပြီး American လူခွင့်တန်တမန်ကသတိပေးထားသလိုဒီအခြေအနေဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပေါ်ထိခိုက်နိုင်တယ်လို့လည်းသူကဆိုပါတယ်။ဒုတိယအကြိမ် American မြန်မာလူခွင့်ဆွေးနွေးပွဲအတွက်မြန်မာနိုင်ငံကိုရောက်နေတဲ့ Democracy လူခွင့်နဲ့အလို့သမားရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ကမြန်မာနိုင်ငံကအခုအချိန်ညာမီးနဲ့ကစားနေသလိုဖြစ်ပြီးတကယ်လို့နိုင်ငံပေါ်အကြီးအကျယ်အနေနဲ့ကြားရောက်လာရင်လေဒီအချိန်တွေကိုကင်တွယ်ဖြေရှင်းဖို့ပြင်ဆင်ထားတာမျိုးမရှိဘူးလို့သူကပြောပါရယ်။ငါးရကြာခီးစဉ်ပြီးမှအခုလို့ပြောကြခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအရာပွင့်လင်းမှုတချို့ရှိလာခြင်းကလေးကဗုဒ္ဓဘာသာဝင်နေတဲ့မွတ်စလင်တွေကြားဘာသာရေးအခြေခံနဲ့ပြည်ပခါတွေဖြစ်ပွားခဲ့တာမှာလူ200လောက်တည်ဆုံးပြီးရိုဟင်ဂျာအများစုပါဝင်တဲ့လူပေါင်းသသိန်းခွဲနီးပါးလောက်ဟာဥအိမ်မဲ့ဖြစ်ခဲ့ကြတယ်လို့စောင်းမားမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းအမေရိကန်သမ္မတဘရိတ်အိုဘားမားဟာနှစ်နှစ်အတွင်းမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်သွားရောက်ခဲ့ပြီးအနှစ်သာရရှိတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဆောင်ရွက်တဲ့အခါမှာလူခွင့်ရေးဆိုင်ရာလိုအပ်ချက်တွေကိုလည်းအလေးပေးဖို့ပြောဆိုခဲ့ပါတယ်။ပင်တဂွန်နဲ့အမေရိကန်စစ်ဖက်အစိုးရခေါင်းဆောင်တွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲဆောင်ရွက်ချက်အပေါ်ဘလောက်ထိယုံကြည်ရမလဲဆိုတာကိုလည်းအကဲဖြတ်ခြင်းကြောင့်ဒေါ်မာလင်နော့စကီကပြောတယ်လို့စောင်းမားမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.wsj.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုနောက်ထပ်တင်ပြလိုတဲ့စောင်းမားကတော့ Kayla Rubel ရေးသားတဲ့မြန်မာပူလစ်အား reportedly confiscating copies of the interview မြန်မာရဲတွေ interview ရုပ်ရှင်ကိုလိုက်လံသိမ်းဆီးဆိုတဲ့သတင်းဆောင်ပါဖြစ်ပါတယ်။ရန်ကုန်မြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရုံရဲ့တောင်းဆိုချက်အရမြန်မာနိုင်ငံမှာတရားမဝင်ဖြန့်ချီရောင်းချနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်အကြောင်းဟာသလုပ်ပြီးရိုက်ကူးထားတဲ့ရုပ်ရှင် DVD အခွေတွေကိုမြန်မာရဲတွေကလိုက်လံသိမ်းဆီးနေတာကိုဆောင်းပါးရဲ့အစမှာဖော်ပြထားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်မြင့်စွင်နဲ့မြောက်ကိုရီးယားတန်မတ်ကင်ဆုတ်ချိုတို့တွေ့ဆုံအပြီးအခုလိုတင်းစီမှုတွေစတင်တာလို့သတင်းတွေမှာဖော်ပြကြပေမဲ့ဒေသလုံခြုံရေးအာဏာပိုင်တွေကတော့သူတို့အနေနဲ့ဒီရုပ်ရှင်တွေကိုတင်းစီဖို့အတွက်ဘယ်သူမှညွှန်ကြားခဲ့တာမျိုးမရှိဘူးလို့ပြောတဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။အခုလိုတင်းစီတာဟာတရားမဝင်ဖြန့်ချီရောင်းချတာကြောင့်ဖြစ်တယ်လို့လာတာမျိုးနယ်ကရဲရရှိတူးက Reuters သတင်းဌာနကိုပြောခဲ့ပါတယ်မြန်မာနဲ့မြောက်ကိုရီးယားရဲ့ဆက်ဆံရေးအပေါ်မှာအမေရိကန်အစိုးရအနေနဲ့ဖိအားပေးထားတဲ့ကြားကပဲနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးမျိုးဆက်ပြီးရှိနေတာပါဒီအကြောင်းအပြည့်အစုံကိုတော့ www.news.vice.com မှာဖတ်ရှုနိုင်ပါတယ်
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြပေးကြတာဖြစ်ပါလေရှင်မကြခင်မှာတော့မြို့သမီးခန္ဓာကိုနားဆင်ရဖို့ရှိပါတယ်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလာတန်ကတင်ဆက်ထားပါလေရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးက
mightis right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might ကအင်အား i s is r i g h t right ကမှန်လားဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့အင်အားသုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထည်ပေးရပါတယ်
In this world today, there are still a few leaders who think might is right.
Anna, she is on a Anna go don't be patient. Manelu, you say, idiom at the unya, belu piomle.
Might is right.
Lu piolu ya bari. Eragaro, digrimine, timpiagere, idiom at the ume pipari.
နောက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ခဲ့တာဖြစ်ပါလေရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မြို့သမီးကဏ္ဍမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတိုင်ကောင်းကင်ဆာဟာရင်သားကင်ဆာပြီးရင်အမျိုးသမီးတွေအတွက်အသက်အန္တရာယ်အများဆုံးရောဂါဖြစ်ပါတယ်ကမ္ဘာတဝန်းမှာနှစ်စဉ်မျိုးသမီးပေါင်း3သိန်းနီးပါးကိုသေဆုံးစေတဲ့ဒီရောဂါပပျောက်ရေးအတွက်အမေရိကန်သားဖွားနဲ့မိရဲ့အထူးကုဒေါက်တာကေတီလာကဖွံ့ဖြိုးဆဲနိုင်ငံတွေမှာစေတနာဝန်ထမ်းကူညီဆောင်ရွက်ခဲ့ပုံအကြောင်းပြင်တိုင်ကောင်းကင်ဆာအကြောင်းသိကောင်းစရာအချက်တချို့ကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ဒေါက်တာကေတီလာဟာလွန်ခဲ့တဲ့ခုနှစ်ကစလို့San Francisco ရှိသူရင်အောင်မြင်နေတဲ့ဆီကံကိုပိတ်ပြီး Pink လို့တိုကောက်ခေါ်တဲ့ Prevention International No Cervical Cancer ဆိုတဲ့ပရဟိတဆေးကုသရေးအဖွဲ့ကိုဖွဲ့စည်းလိုက်ပြီး California ပြည်နယ် Oakland မှာရှိတဲ့သူရင်နေအိမ်ကနေဖွံ့ဖြိုးဆဲနိုင်ငံတွေမှာအမျိုးသမီးတွေသိမ်ဝကင်ဆာပပျောက်ရေးအတွက်လှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်။သူနဲ့သူရဲ့ဆေးကုဖွဲ့ဟာ Uganda နဲ့ Kenya တို့ကိုသွားရောက်ခဲ့ပြီးအမျိုးသမီးရာပေါင်းများစွာတို့ကိုတဲ့အိမ်ဝကင်ဆာဖြစ်ပွားစေတဲ့ HPV ပိုးရှိမရှိကို Pap smear ဆိုတဲ့တဲ့အိမ်ဝကအသားစာကိုချစ်ယူပြီး cells တွေကိုပိုးရှိမရှိစစ်ဆေးပေးကြတာလည်းဖြစ်ပါတယ်။2003ခုနှစ်ကစလို့လက်တီအမေရိကတိုက်ရှိ Honduras နိုင်ငံကိုသွားရောက်ခဲ့စဉ်ဒီယောဂအတိုင်းအတာကြီးမားမှုကိုသူတွေ့ရှိခဲ့ရတယ်လို့ဒေါက်တာတေလကပြောပါတယ
်။ I found 3 cases of cervical cancer in that 2-week visit. I'd seen 3 cases.
အဲ့ဒီမှာသတင်းနှစ်ပတ်အတွင်းတိုင်ဝမ်ကင်ဆာဖြစ်တဲ့လူ3ဦးကိုကျမတွေ့ခဲ့ရပါတယ်။အမေရိကန်နိုင်ငံမှာတော့ကျမလှုပ်တဲ့25နှစ်အတွင်းမှာ3ယောက်ပဲတွေ့ခဲ့ရတာပါ။ဒါကြောင့်ကျမတိတ်ကိုအာအသင့်သွားခဲ့ရပါတယ်။ကျမသုတေသနလုပ်ကြည့်တော့ဒီနိုင်ငံတွေမှာဒီယောဂဖြစ်တဲ့သူတိတ်များတာဟာ Pap smear လို့ခေါ်တဲ့တိုင်ဝမ်ကအသားစာထုတ်ယူပြီးစစ်ဆေးတာမျိုးမရှိလို့ဖြစ်နေတယ်ဆိုတာကိုသိခဲ့ရပါတယ်
။ Computer နိုင်ငံတွေမှာတော့မျိုးသမီးတွေအိမ်ဝကင်ဆာမဖြစ်ရလေအောင်ပက်စနီစစ်ဆေးနည်းကိုနှစ်စဉ်ပုံမှန်ပြုလုပ်ပြီးအကာအကွယ်ယူနိုင်ခဲ့ပြီမလို့လေဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့အခုလိုစစ်ဆေးနည်းကိုလက်လှမ်းမမိကြသလိုငွေအင်အားလည်းမတက်နိုင်ရှာကြပါဘူးဒါကြောင့်လဲဒေါက်တာတီလက်ကဒီဖွံ့ဖြိုးဆဲနိုင်ငံကအမျိုးသမီးတွေဆေးဝါးအခမဲ့ကုသမှုရရှိကြရလေအောင်က ကုန်ကျစရိတ်အသက်တာဆုံးနည်းကိုရှာဖွေပေးနိုင်ဖို့တန်တိတ်ထံခိုင်မာခဲ့တယ်လို့ခုလူပြောပါတယ
်။ I remember sitting in my office doing a colposcopy for the abnormal cells and
ကျမရုံးကမှာအဲ့ဒီယောဂဖြစ်နိုင်ခြေရှိတဲ့ cells တွေကိုကျမစစ်ဆေးနေချိန်မှာပဲတွားပြီးစဉ်းစားမိတဲ့အချက်ကကျမဒီလိုစစ်ဆေးတဲ့ကိရိယာတွေကိုတက်တာတစ်လုံးနဲ့ထဲပြီးဖွံ့ဖြိုးဆဲနိုင်ငံတွေကိုယူသွားပြီးတော့အဲ့ဒီကဆရာဝန်တွေတူနာပြုတွေကိုဒီစစ်ဆေးနည်းတွေကိုသင်ပေးနိုင်မယ်ဆိုရင်ငွေကုန်နဲ့တက်တာမယ်လူသက်တွေကိုလည်းကဲတင်နိုင်မယ်ဒါကြောင့်ဘာလို့များကျမတွားပြီးမသင်ပေးနိုင်ရမလဲလို့စိတ်ကူးပေါက်လာပါတယ
်ဒေါက်တာတီလဟာဟွန်ဒူရက်စ်ကိုသူ့သွားရောက်ခဲ့တဲ့ပထမဦးဆုံးခီးစဉ်ပြီး2005ခုနှစ်မှာတော့သူ့ရဲ့အစီအစဉ်ကိုနိုင်ငံပေါင်း9နိုင်ငံမှာတိုးချဲ့နိုင်ခဲ့ပါတယ်။သူနဲ့သူ့ဆေးဖွဲ့ဟာတိမ်ဝကင်ဆာကာကွယ်ဆေးစစ်မှုတွေကိုပြုလုပ်နိုင်မဲ့ဆေးကံပေါင်း30ကိုတည်ထောင်ပေးနိုင်ခဲ့ပြီးအမျိုးသမီးပေါင်း100နဲ့ချီပြီးတော့လေနှစ်စဉ်ကုသပေးနိုင်ခဲ့ပါတယ်။2012ခုနှစ်မှာနောက်ထပ်ဆေးကံ6ခန်းဖွင့်ပေးခဲ့ပြီးသူ့ဖွဲ့ကစေတနာဝန်ထမ်းတွေဟာလေအာဖရိကလက်တင်အမေရိကနဲ့အိန္ဒိယတို့ကိုတစ်နှစ်6ကြိမ်သွားရောက်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ဖွဲ့ဟာအမျိုးသမီးပေါင်း 9,000 ရဲ့အသက်ကိုကယ်တင်ပေးနိုင်ခဲ့ပြီဖြစ်တယ်လို့လည်းဒေါက်တာတေလာကပြောပါတယ်။ရင်သားကင်ဆာအပြီးမှာအမျိုးသမီးတွေရဲ့အသက်အန္တရာယ်ကိုအများဆုံးသိစေနိုင်တဲ့တအိမ်ဝကင်ဆာနဲ့ပတ်သက်လို့ယောဂပြလက္ခဏာတွေကဘာတွေပါလဲ။ဒီယောဂမဖြစ်ရလေအောင်ဘယ်လိုကြိုတင်ကာကွယ်နိုင်ကြမလဲဆိုတာနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်တက်စ်ဟိတက်ကတူကကတိကဒေါက်တာဒေါကင်းဆိုဝင်းကိုဆက်သွယ်မိမြန်ခဲ့ပါတယ
်။အပြိုပေါ်ဝင်တာစောပြီးတော့တဲ့သွေးဆုံတာနောက်ကျတဲ့အမျိုးသမီးပေါ့နော်အစောစောစီးစီးအိမ်တောင်ကျတယ်နောက်ပြီးတော့သားသမီးမွေးဖွားတာလည်းများတယ်ဒါမှမဟုတ်လို့ရှင်လည်းအိမ်တောင်ကတစ်ဆက်တည်းမဟုတ်ဘဲနဲ့အိမ်တောင်တစ်ဆက်ထက်ပိုတဲ့အမျိုးသမီးတွေမှလည်းပိုဖြစ်များတာတွေ့ရတယ်ပေါ့နော်ဒါကတော့အဖြစ်များဆုံးပေါ့ကျန်တာကတော့ရင်သားကင်ဆာလိုမျိုးပဲဟိုအရက်တောက်တဲ့အမျိုးသမီးဆေးလိပ်တောက်တဲ့အမျိုးသမီးတွေမှလည်းပိုဖြစ်တယ်လို့တွေ့ရပါတယ
်ဒီလိုမျိုးတအိမ်ကင်ဆာရောဂါမဖြစ်ရတဲ့အောင်ဘလို့အကောင်းဆုံးကာကွယ်နိုင်မှာရှိ
အဓိကဒီကာကွယ်နည်းကတော့အိမ်တောင်ရှိတဲ့အမျိုးသမီးတွေမှန်လို့ရှိရင်ပေါ့လေဒီအသက်40ပတ်ဝန်းကျင်လောက်ကနေစပြီးတော့တဲ့တစ်နှစ်တစ်ခါဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်နှစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့လို့ pap smear လို့ခေါ်တယ်ဒီတအိမ်ကောင်းအဝတဝိုက်မှာရှိတဲ့ဒီအပေါ်ရန်အရေးပြားလေးကိုချစ်ထုတ်ယူပြီးတော့အဲ့ဒီချစ်ယူလိုက်တဲ့အသားစာလေးထဲမှာ scleroses တွေပုံမှန်ရှိသလားဒါမှမဟုတ်ရင် cancer ဖြစ်ချင်တဲ့အရေးအယံပြနေပြီလားဆိုတာကိုစမ်းသပ်ကြည့်လို့ရပါတယ်အဲ့ဒါကလည်းနာကျင်မှုလည်းမရှိဘူးနောက်ပြီးတော့စမ်းသပ်တဲ့နည်းရလည်းလွယ်ကူတဲ့အတွက်ဒါအထူးရောက်ဆုံးကာကွယ်တဲ့နည်းပဲဖြစ်ပါတယ်
။အထူးအဆုံးကာကွယ်တဲ့နည်းလို့ဆိုပေမဲ့လို့လေကျမတို့မြန်မာနိုင်ငံမှာတော့ကြီးလက်တော်ရွာဒေသဒီမှာတော့ဒီလိုဟာမျိုးမှမှလုပ်ဖို့မပြောနဲ့လေ။မြို့သမီးတွေတက်တက်မှတခါလုပ်ဖို့တောင်မလွယ်ဘူးဆိုတဲ့ခါကျတော့ဒီလိုမျိုးတအိမ်ဝကင်ဆာမဖြစ်ရလေအောင်ပေါ့နော်။ဘယ်လိုမျိုးအကောင်းဆုံးကာကွယ်နိုင်မလဲ။နောက်တစ်ခုကလည်းဖြစ်လာပြီဆိုလို့ရှိရင်ယောဂပြလက္ခဏာတွေကဘာတွေပါလဲရှင
်မဖြစ်အောင်အကာအကွယ်နိုင်တာတော့တကယ်တော့ကြီးလက်တော့ရမှာပဲနီနီမျိုးပြမှာပဲနီနီပေါ့လေဒီ pap smear ဆိုတာကသူကငွေကုန်ကြေးကြလည်းမရှိဘူးစမ်းတက်ရလည်းလွယ်ကူတယ်ထိရောက်တဲ့နီလည်းဖြစ်တော့ကျမ်းမာရေးဌာနအနေနဲ့ကနော်ပညာပေးပိုင်းပေါ့အထူးသဖြင့်အမျိုးသမီးတွေကမိမိရဲ့ခန္ဓာကိုယ်ကျန်းမာရေးကိုပြုစုဆောင်ရှောက်ရမှာတအိမ်ကောင်းကင်ဆာရဲ့အန္တရာယ်ဘယ်လိုရှိတယ်ဘယ်လိုကာကွယ်လို့ရတယ်မနာကျင်မှုအင်မတန်လွယ်တယ်ဆိုတာကိုအမျိုးသမီးတွေကိုလည်းပညာပေးဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကလည်းဒါလေးတွေကိုဆရာဝန်ကိုယ်တိုင်လုံးမမဟုတ်ဘူးတင်နန်းပေးထားပြီးတော့ကျန်းကျင်မှုရှိရင်လုပ်ပေးလို့ရပါတယ်အဲ့တော့အသားစားချစ်ယူတာ pap smear ကိုယူတာကအင်မတန်လွယ်ကူပါတယ်ဒါပေမဲ့ကြီးရှုတဲ့နေရာမှာကြတော့ကျန်းကျင်တဲ့ဒီယောဂဗေဒဆရာဝန်လိုမျိုးကကြည့်ရင်တော့ cells color စီတွေကပုံမှန်လားချူရင်းချက်ရှိလားဆိုတော့ပူတိတိကြကြတိနိုင်မှာဆိုတော့အဲ့လိုယူတဲ့အခါမှာကျမကြီးဝန်ထမ်းကယူလိုက်မယ်ပြီးတော့မှဒီ slide ပြားလေးကိုသူ့အေးနဲ့ဗာနဲ့တင်ထားပြီးတော့မှမြို့ပို့ပြီးတော့စစ်ဆေးမယ်ဆိုလို့ရှိရင်ဒါကဟိုမခဲရင်ပါဘူးအဲ့တော့ဒါကတော့ယောဂလက္ခဏာမပြခင်တကယ်ထိရောက်တဲ့ကာကွယ်နည်းပေါ့လေအဲ့လိုမျိုး pap smear ခေါ်တဲ့အပေါ်ရန်အသားစစ်ဆေးတဲ့နည်းကိုအလုပ်ခဲ့မိဘူးဆိုလို့ရှိရင်တော့တကယ်လို့ဒီတအိမ်ဝကင်ဆာဖြစ်မယ်ဆိုတဲ့လက္ခဏာတွေကတော့သူကဘယ်လိုလဲဆိုရင်ဒီတာမန်ယာတီလာတာမျိုးမဟုတ်ဘဲနဲ့ သွေးဆင်းမယ်သွေးစားပါတဲ့အဖြူဆင်းတာမျိုးပေါ့နော်အဲ့ဒီလိုမျိုးဆင်းမယ်နောက်ပြီးတော့အနတ်သက်ကလည်းဟိုမကောင်းတတ်ဘူးနောက်ပြီးတော့ဆင်းတဲ့အခါမှာလည်းဟိုအင်မတန်ဟိုနာကျင်တယ်နောက်သွေးအရောင်ကလည်းလက်ဆက်တဲ့သွေးရောင်မျိုးမဟုတ်ဘဲနဲ့ပေါ့နော်ညိုညင်းညင်းအဲ့ထပ်ပုတ်ပုတ်သွေးစားမျိုးလေးတွေဖြစ်တတ်ပါတယ
်စောစောလိုမျိုးဒေါက်တာကင်းဆောင်းရှင်ပြတယ်လို့ဟိုယောဂပြလက္ခဏာတွေတွေ့ရပြီဆိုလို့ရှိရင်ဘလို့ကုသမှုခံယူနိုင်လဲရှိ
အဲ့လိုမျိုးယောဂလက္ခဏာရှိပြီဆိုရင်တော့ဒါကတော့ဟိုဆီယဝင်ကမှဆုံးဖြတ်ပြီးလို့ရပါတယ်သူကတိမ်ဝကင်ဆာကသူကအဆင့်ဆင့်ရှိရပေါ့နော်အစောဆုံးအဆင့်တစ်ကနေစပြီးတော့ဆင့်နှစ်ဆိုလို့ရှိရင်နည်းနည်းတော့ကင်ဆာကြီးပြီဒါပေမဲ့ဟိုတခြားကိုမပြန့်နှံ့သေးဘူးဆင့်လေလောက်ဆိုလို့ရှင်တော့သူကဒီတိမ်ကောင်းမှနေမကတော့ဘူးခန္ဓာကိုယ်တခြားစိတ်ပိုင်းတွေပါပြန့်နှံ့နေပြီအဲ့လိုမျိုးသူကအဆင်းအဆင့်ရှိတော့တကယ်လို့အစောဆုံးအဆင့်ရှိတယ်ဆိုရင်သူကဓာတ်ကင်တာရှိတယ်ခုနောက်ပိုင်းဆိုလို့ရှင်ဓာတ်ကင်တာအပြင်းအနေမကင်တာမျိုးမဟုတ်ဘဲနဲ့အဲ့ဓာတ်ရောင်ကြီးဟာလေးကိုအဲ့တိမ်ဝအသားထဲမှာဟိုထည့်ပေးထားတဲ့ဟာမျိုးအဲ့ဘေးထွက်ဆူကျိုးနေတယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိတယ်နောက်ပြီးတော့ခွဲစိတ်နိုင်သေးတယ်ဟိုအသားသမီးလည်းမွေးဖွားဖို့မလိုဘူးကင်ဆာကလည်းတိမ်ကောင်းထဲမှာပဲရှိတယ်ဆိုလို့ရှိရင်တော့အဲတိမ်တစ်ခုလုံးကိုထုတ်ပြတယ်ခွဲစိတ်တဲ့နည်းတွေတုံးလို့ရပါတယ်ပြန့်နှံ့နေပြီဆိုရင်တော့ဒီ chemotherapy လို့ခေါ်တဲ့ဒီကင်ဆာသတ်ဆီးပေါ့နော်ဒါပေမဲ့အဲ့ဒီလောက်အဆင့်ဆိုရင်တော့သူကအခြေအနေကတော့တိတ်မကောင်းတော့ဘူးခါလီကြရင်ဒီကင်ဆာသတ်ဆီးပြီးရင်လည်းဘေးထွက်ဆိုးကျိုးခံရတာပဲအဖတ်တင်ပြီးတော့ပေါ့နော်ပြောက်ကင်းမဲ့သက်သာမဲ့ဟိုမျောလင်းချက်ရခိုင်နှုန်းကတိတ်အများကြီးမရှိပါဘူး
ဖွံ့ဖြိုးပြီးနိုင်ငံဒီမှာတော့သေအိမ်ဝကင်ဆာမဖြစ်ရလေအောင်ကာကွယ်နိုင်မဲ့ထိုးစေ့တွေကိုတီထွင်နိုင်ခဲ့ပြီးမျိုးသမီးတွေလက်လန်းပြီးနေပေမဲ့လို့လေဖွံ့ဖြိုးစေနိုင်ငံတွေမှာတော့အလန်းကွာဝေးစေပဲရှိပါတယ်နောက်ထပ်25နှစ်ကြာမှပဲဖွံ့ဖြိုးစေနိုင်ငံတွေမှာအမျိုးသမီးတွေတဲ့လက်လန်းမိနိုင်မှာဖြစ်တယ်လို့ဆေးပညာရှင်တွေကပြောကြပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင် You can bend but
never break me cause it only serves to make me ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကန္တာကိုနားဆင်ကြရတာဖြစ်ပါလေရှင်အခုသိပ္ပံတဲ့နှီးပညာစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားတာပါရှင်
ဒီတစ်ပတ်တော့ရှေးလိတောက်သူတွေသတိထားနိုင်ဖို့အတွက်လေးရုညဉ့်ဉန်းမှုတွေမှာအဆိုးဝါးဆုံးဓာတုပစ္စည်းတစ်ခုဖြစ်တဲ့ဘန်ဇင်းအကြောင်းကိုပြောပြပါရစေ။လူကုန်အန္တရာယ်ဖြစ်စေတဲ့ဘန်ဇင်းလို့ခေါ်တဲ့ဓာတုပစ္စည်းကိုလူတွေနဲ့အများဆုံးထိတွေ့စေနိုင်တာဟာရှေးလိမီကိုဖြစ်ပါတယ်။ရာနှုန်း50လောက်ကိုရှိတာပါ။ဓာတ်ဆီတုံးတဲ့ကာမီကိုတွေဓာတ်ဆီတိုင်ကြီးကထွက်တဲ့အငွေ့တွေနဲ့ဆက်မှုလုပ်ငန်းတွေကရတဲ့ဘန်ဇင်းပမာဏကတော့ရာနှုန်း20လောက်ရှိပါတယ် CBD လို့ခေါ်တဲ့တနေ့ secret တောင်နှုန်း32 CBD ရှိသူဟာတနေ့ကိုဘန်ဇင်း 1.8 မီလီဂရမ်လောက်ရနိုင်တတ်တယ်လို့2008ခုနှစ်ပြည်သူ့ကျန်းမာရေးသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီဘန်ဇင်းနဲ့ပတ်သက်ပြီးပြောမပြခင်ဘန်ဇင်းအပါအဝင်လေးရုညဉ့်ဉန်းမှုတွေမှာအဆိုးဝါးဆုံးဖြစ်တဲ့ hazardous air pollutant လို့ခေါ်တဲ့ပစ္စည်းတွေကိုကြည့်ရအောင်ပါလူသားတွေအတွက်သိက္ကိုအန္တရာယ်ကြီးလို့သူကိုအဆိုးဝါးဆုံးအဆင့်ထဲမှာထည့်ထားတာလို့တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
အထူးသဖြင့်ကျန်းမာရေးဘက်ကချင်းကင်ဆာရောဂါနဲ့တခြားကြီးတဲ့ရောဂါတွေပဲဥပမာဆိုရင်သွေးကင်ဆာတို့မွေးလာလို့ရှိရင်ကလေးတွေမှာပြဿနာဖြစ်တာနောက်ပြီးတော့အဆုံးနဲ့ပတ်သက်တာအဆုံးပေါ့လေအဲ့လိုဖြစ်တာလို့သူအန္တရာယ်ကြီးတဲ့ညဉ့်ညမ်းတဲ့အရာလို့ပြောတယ်အဲ့ညဉ့်ညမ်းတဲ့အရာတွေကိုစည်ရင်းပြုစုထားတာပေါ့နော်189ခုလောက်ရှိတယ်အဲ့အန္တရာယ်ရှိတဲ့ညဉ့်ညမ်းတဲ့ပစ္စည်းတွေ189ခုမှာတချို့ကလည်းတဘာဝပေါ့နော်အဖြစ်နေတဲ့ကဲလို့ number asbestos ဆိုရဲအိမ်မိုးကြောက်ပြလုပ်တဲ့ silicon နဲ့လုပ်ထားတဲ့အမြင်လေးတွေပေါ့နော်အဲ့ဒါတွေလည်းပါတယ်ထို့အတူပဲ mercury ဆိုရဲပဒါပေါ့နော်ထို့အပြင်လူလုပ်တဲ့ဟာဖြစ်တဲ့ benzene တို့လိုဓာတုပစ္စည်းတွေလည်းပါတယ်များသောဖြင့်အမြင်ကြီးရဲ့လေရုညဉ့်ဉန်းမှုစားတွေက VOC လို့ခေါ်တဲ့ဒီအငွေ့ပြန်တတ်တဲ့ carbon ဓာတ်ပေါင်းများပေါ့နော်သူတို့တွေကအိုဇုန်ဓာတ်ကိုနေပြည်မှာရှိတဲ့အိုဇုန်မကောင်းတဲ့အိုဇုန်ကိုဖြစ်စေတာပေါ့နော်မကောင်းတဲ့အိုဇုန်ဖြစ်စေတာကနိုက်ထရိုဂျင်အောက်ဆိုက်ဆိုတာရှိရယ်ဒီ VOC ဆိုတဲ့ဟာရှိတယ်တချို့ဟာတွေကတော်တော်များများဟာ hazardous air pollutant အတူကောက်တော့ HEP လို့ခေါ်ပါတော့ပေါ့နော်
mercury လို့ခေါ်တဲ့ဗဒါတို့ခဲတို့ကတော့လူတိုင်းကအသိနေရပါတော့။နောက် benzene လို့မျိုးကိုအန်ဒီရဲ့ကြီးတဲ့ဒီပစ္စည်းတွေမှာပေါ့နော်။ဘာကြောင့်ထည့်ထားလဲ။သူတို့ကဘယ်လိုမျိုးပုံစံနဲ့ရှိတယ်လဲ။ benzene ဆိုတာဘာလဲ။အဲ့ဒါလေးနည်းနည်းပြောပြပေးပါ
။ benzene ဆိုတော့သူကဓာတုပစ္စည်းသူမှာကာဗွန်6လုံးရှိတယ်၊ hydrogen 6လုံးရှိတယ်ပေါ့နော်။သူကအယောင်လည်းမရှိဘူး။နောက်ပြီးတော့အငွေ့လည်းအမတန်ငွေ့ပြန်တတ်တယ်။မီးလည်းအမတန်လောင်တတ်တယ်။နောက်ပြီးရေထဲမှာလည်းအတော်ပျော်ဝင်တယ်။နေနေချိုးမြတဲ့ချိုးတဲ့အနံ့လည်းရှိတယ်။သူကလည်းတော်တော်အသုံးဝင်တယ်။သူ့ကိုအသုံးပြုပြီးတော့ဓာတုပစ္စည်းအများကြီးထုတ်တယ်ပေါ့နော်။ဘင်ဇင်းကဥပမာဆိုရင်းနေမှာသုံးတဲ့လောင်စာဆီတွေမှာလည်းပါတယ်။နောက်အဆီတွေဖျောင်းနေတဆီတွေမင်းနေတုတ်ဆီတွေပေါ့နော်။အဲ့လိုအေးဖြော်တဲ့ဟာကိုလည်းသူကသုံးတယ်။နောက်ဟိုတတိရဲ့အဆီထုတ်တဲ့နေရာမှာလည်းသူကသုံးတယ်။နောက်ပြီးတော့ဂျာဂန်ဓာတုပစ္စည်းပေါ့နော်။သူ့ကိုမှီပြီးတော့နောက်တခြားဓာတုပစ္စည်းထုတ်တယ်ပေါ့နော်။သူ့နဲ့ပတ်သက်ပြီးတော့လုပ်ငန်းတွေကတော့အများကြီးရှိတယ်။ဥပမာဆိုရင်ဓာတ်ဆီဆိုတော့ဓာတ်ဆီရမှာဘင်ဇင်းကပါနေတာပဲလေ။ရေနံချက်စုံတွေဘာတွေမှာဆိုလို့ရှိရင်ရေနံတို့ဘာလို့မှလည်းဒီဘင်ဇင်းကအမြဲပါနေတယ်။သူကအရင်ကင်ဆာဖြစ်စေတတ်တယ်။ဘာလို့ဖြစ်စေလဲဆိုတော့သူတစ်နေ့သူကသွေးကိုထိခိုက်တာပေါ့နော်။ဟိုသွေးရောဂါလို့ခေါ်မယ်။သွေးကင်ဆာပေါ့။သွေးမှာရှိတဲ့သွေးပြီးဥတွေသွေးနေဥတွေကိုနေစီရဲ့နောက်ပြီးတော့သွေးတွေကိုထုတ်လုပ်ပေးနိုင်တဲ့အယိုးချစီရဲ့ထုတ်လုပ်ပေးနိုင်တဲ့အားတွေကိုလည်းသူဖြည့်စီရဲ့ပေါ့နော်အဲ့ဒါကြီးကအရန်ဆိုးပါတယ်နောက်ပြီးတော့အပီပီဆိုင်ရာကင်ဆာနဲ့ပတ်သက်တဲ့သူတို့နာလုပ်တဲ့ဌာနကြီးဖြစ်တဲ့ IARC ရဲ့ဘင်ချင်းကအမှန်တမလူအတွက်ကင်ဆာဖြစ်စီတယ်အဲ့လိုပြောထားတယ်အထူးသဖြင့်လုပ်ငန်းခွင်မှာလုပ်နေတဲ့လူတွေကသူနဲ့ကြာကြာလုပ်ဝင်မယ်ဆိုလို့ရှိရင်အစိုးရတွေကအများကြီးဖြစ်တတ်ပေါ့နော
်ဒီ benzene ဆိုတာကိုလူတွေနဲ့ထိတွေ့ဖို့ဆိုတာဘယ်အနေရမလဲပြောပြပေးပ
ါသူကများသောအားဖြင့်တော့ secret မီးခိုးတွေမှာပါတယ်နောက်သူကဓာတုအရေးတစ်မျိုးပဲပေါ့နော်သူကအငွေ့ပြန်တတ်တယ်ဥပမာဆိုတော့ရေနံချက်ဆွေယုံတွေပိုင်းမှာဓာတုပြည့်ရဖြစ်ထုတ်လို့စိတ်ယုံမှာဆိုသူတို့ကိုအစတဲ့ပစ္စည်းတစ်ခုအနေနဲ့ပေါ့တုံးတယ်ပေါ့နော်ဥပမာ rubber လုပ်ငန်းတွေမှာဆိုလည်းတုံးမယ်ဆက်မှုလုပ်ငန်းတွေမှာလူတွေနဲ့ပတ်သက်မယ်သူတစ်ဖြစ်နံပါတ်ကားရဲ့မီးခိုးပေါ့နော်ကားမီးခိုးရှိမယ်ဓာတ်ဆီထဲမှာဘင်ဇင်းပါတော့အင်ဂျင်နဲ့ဆက်ထက်မှာပေါက်ပဲပြီးတော့ပိုက်ကန်တွေထွက်တဲ့ခါမှာအဲ့ဒီကိုယ်တွေမှာလည်းဘင်ဇင်းပါတယ်အဲ့မှာလူတွေနဲ့ထိတွေ့မှုရှိမယ်ပေါ့နော်နောက်ပြီးတော့ဥပမာမှာဓာတ်ဆီထက်မယ်ဆိုတော့ဓာတ်ဆီကအငွေ့ပြန်သွားမယ်အငွေ့ပြန်ရင်အဲ့အငွေ့တွေထဲမှာလည်းဘင်ဇင်းပါတယ်ပေါ့နော်နောက်ပြီးတချို့တုပ်ဆေးတို့ဘာလို့မှာဘင်ဇင်းပါတယ်နောက်ပြီးတော့ရှူဖက်နာလုပ်တဲ့စေယုန်တွေမှာသုံးတဲ့ပစ္စည်းတစ်ခုဖြစ်နေတယ်ပေါ့နော်အဲ့လိုအနေနဲ့လူတွေနဲ့ထိတွေ့မှာပါအ
ဲ့တော့ဘင်ဇင်းရနေရာတကာမှာတွေ့ရတယ်ပေါ့
เบนซีนอ่ะตลอดเมียๆရှိပါတယ်ဘာလို့ဆိုသူကဘလောက်ပါတယ်လဲဆိုတော့ပေါ့เนาะဟိုဘလောက်ရာခိုင်နှုန်းပါတယ်လဲပေါ့ဒီမှာဆိုရင်တော့တချို့ဆိုရင်เบนซีนက900ရာခိုင်နှုန်းထက်ပိုပြီးတော့ဟိုလေးချင်းအားဖြင့်ပါရင်တော့မှာဆိုတော့တစ်စိတ်တွေကတ်ထားပါတယ်ဒါเบนซีนဘလောက်ပါတယ်ပေါ့เนาะသူကအမတန်လဲအတုံးကြတဲ့ပစ္စည်းတစ်ခုလည်းဖြစ်နေတာ哦
ဗင်ဇင်းကိုရှူမြင်ပါဖြစ်လား
ဗင်ဇင်းကိုရှူမြင်လို့ရှိရင်ခဏရှူမြင်မယ်ဆိုတော့ခဏရှူမြင်မယ်ဆိုလို့ရှိရင်အိတ်ချင်သွားမယ်ခေါင်းမူနဲ့ခေါင်းကိုက်မယ်မျက်စိရဲ့အရေးကြားတွေမှာနည်းနည်းကြားတယ်လို့ခုနေလို့မကောင်းတာမျိုးပေါ့နော်ဖြစ်မယ်ညားလာရင်သတိလစ်သွားမယ်တိတ်အများကြီးရှူမြင်မယ်ဆိုရင်တော့သွေးနဲ့ပတ်သက်တဲ့ရောဂါတွေအများကြီးဖြစ်လာမယ်တေဒါနဲ့ပတ်သက်တဲ့ကိုယ်ဝန်ဆောင်တဲ့ကိစ္စအများကြီးပြဿနာဖြစ်နိုင်တယ်ပေါ့နော်
အဲ့တော့ဘင်ဇင်းရဲ့အန်ဒီယန်နဲ့မတွေ့ရအောင်ဘာတွေလုပ်တင်လဲ
ပထမဆုံးအချက်ကတော့အမ် secret မီးခိုးတွေပဲရှိရင်ရှောင်လိုက်ပေါ့နော်ဓာတ်ဆီထည့်လို့ရှင်တယ်ဓာတ်ဆီငွေတွေမရှူနဲ့ပေါ့နော်အရေးကြီးတဲ့ဓာတ်ဆီညာနဲ့မထိစေနဲ့ပေါ့နော်နောက်ပြီးတော့ကားမီးခိုးတွေပါရင်လည်းဆိုတော့မရှူတာကောင်းတယ်ကားမောင်းတဲ့လူကြီးလည်းမသွားဘဲနဲ့ဆက်ကြည့်နေတာမျိုးမလုပ်ပါနဲ့အထူးသဖြင့်ဆက်ယုံအလုပ်ရမှာလုပ်တဲ့အလုပ်သမားများကိုကိုကိုဘင်ဇင်းတွေများတဲ့နေရာမှာလုပ်နေရပြီသူထင်လို့ရှိရင်လုပ်ရှင်ကိုပြောပါဒါကတော့ဗမာပြည်အတိုင်းအတာနဲ့ဆိုတော့နည်းနည်းခက်လိမ့်မယ်ထင်တယ်ဘာလို့ဆိုဒီမှာတော့ထုံးစံဖြစ်နေပြီဘင်ဇင်းများတဲ့နေရာမှာသွားမယ်ဆိုလို့ရှိရင်ကိုကိုကိုကာဝယ်ခွေတဲ့အဝတ်တွေဝတ်ပြီးတော့သွားရတယ်။ကျမကိုယ်တိုင်လည်းဒီရေနံချက်ဆိုင်တို့ကမှသွားပြီးတော့ဆိတ်ုံနဲ့ထွက်တဲ့အကြီးထဲမှာဘင်ဇင်းဘလောက်ပါတယ်ဆိုတာသိအောင်ပလင်းနေနဲ့ယူရတယ်။ယူတဲ့အခါမှာဘင်ဇင်းကိုကာကွယ်မဲ့အဝတ်အစာတက်ရှူတဲ့ကရိယာနဲ့ယူရတယ်ပေါ့နော်။ဆိတ်ုံတို့ကမှဆိုရင်ဓာတုပစ္စည်းကဘာတွေသုံးနေလဲဆိုတော့ဖိုင်နွဲ့နဲ့ကိုထားထားရပါတယ်။ဒီတိုင်းအချိန်မီကိုသွားပြီးချိဖို့ရှိတယ်။အထူးသဖြင့်အစိုးရဘက်အနေနဲ့ဘင်ဇင်းသုံးမဲ့ဆိတ်ုံတွေဆိုလို့ရှိရင်အလုသမားတွေကိုကာကွယ်ဖို့တော့ပေါ့လေ။ဘယ်လိုလုပ်ပေးမလဲ။နောက်ပြီးတော့အိတ်ခိုးငွေတွေကအနာမှာရှိရလူနေအိမ်တွေထိခိုက်မယ်အလုပ်သမားတွေလည်းထိခိုက်မယ်ပေါ့နော်အဲ့ဒါကြီးဘလို့ကာကွယ်မယ်ဆိုတာညွှန်ကြားချက်တွေကျိုးရင်းကာကွယ်မှုတွေလုပ်တင်ပါတယ
်သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါလေရှင် VOE ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာပြန်လည်နားဆင်နိုင်ကြပါလေရှင
် American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်တော်ရှင်များခင်ဗျာသမရဘရက်အိုဘားမားရဲ့ရာသီဥတုဆန်းရအရေးယူဆောင်ရွက်မှုအစီအစဉ်ပေါ်ထောက်ခံပံ့ပိုးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုအစိုးရစွမ်းအင်ဌာနကအချိန်တိုတိုနဲ့ထိရောက်တဲ့စံနှုန်းသတ်မှတ်ချက်အသစ်2မျိုးကိုကြေညာလိုက်ပါတယ်။အသစ်ချမှတ်လိုက်တဲ့စံနှုန်းအသစ်2မျိုးကတော့မီးကြောင်းလိုအလင်းပေးတဲ့မီးလုံးတွေနဲ့စီးပွားပြေရေခဲထုတ်လုပ်သူတွေဟာ2014ခုနှစ်အတွင်းအဆုံးသတ်ချမှတ်ထားတဲ့အမှတ်9အဆင့်နဲ့အမှတ်10အဆင့်တွေမှာရှိရပါလိမ့်မယ်။အားလုံးပေါင်းလိုက်ရင်ပြီးခဲ့တဲ့နှစ်ကနောက်ဆုံးသတ်မှတ်ခဲ့တဲ့အမှတ်10အဆင့်ဟာကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုပမာဏမက်ထရစ်တန်ချိန်435သန်းကျော်ကိုရှော့ချနိုင်မှာဖြစ်ပါတယ်။လျှက်စမီးလုံးတွေပေါ်တက်မှတ်လိုက်တဲ့စံနှုန်းတွေရပတ်ဝန်းကျင်ညင်ရမ်းမှုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းဝေမက်ထရစ်တန်းချိန်တန်း90ရှော့ချနိုင်မှာဖြစ်ပါတယ်။ဒီပမာဏဟာလူနေအိမ်ပေါင်း12တန်းတစ်နှစ်အသုံးပြုတဲ့လျှက်စဓာတ်အကြောင်ဖြစ်ပေါ်လာတဲ့ကာဗွန်ညင်ရမ်းမှုပမာဏနဲ့ညီပါတယ်။2030ခုနှစ်အထိအမေရိကန်ပြည်သူတွေအနေနဲ့လျှက်စဓာတ်ကပေးဆောင်ရတဲ့ငွေပမာဏဒေါ်လာ15ဘီလီယံတက်တာစီမှာဖြစ်ပါတယ်။အချိုးရည်တွေရေခဲရည်တခြားအစားအစာတွေအသားငါးတွေလက်ဆက်အောင်ရေခဲရိုက်ဖို့နဲ့တခြားအေးခံရတဲ့ကုန်ပစ္စည်းတွေအတွက်ပမာဏကြီးမားစွာထုတ်လုပ်နေတဲ့စီးပွားပြည့်ရေခဲထုတ်လုပ်သူတွေအတွက်တတ်မှတ်လိုက်တဲ့စံနှုန်းတတ်မှတ်ချက်အသေးအရကာဗွန်ဒိုင်အောက်ဆိုက်ညင်ညမ်းမှုမက်ထရစ်တန်းချိန်၄သန်းရှော့ချနိုင်မှာဖြစ်ပါတယ်။ဒီစံနှုန်းတတ်မှတ်ချက်တွေကိုဟိုတယ်တွေစားတောက်ဆိုင်တွေဆေးရုံတွေကျောင်းတွေရုံးတွေအယောင်ပစ္စည်းစတိုးဆိုင်တွေစသဖြင့်နေရာအနှံ့ပြားမှာလိုက်နာကျင့်သုံးရမှာပါ။အိုဘားမားအစိုးရစပြီးတက်လာခြင်းကလေးကစွန့်အင်ဌာနဟာအင်အားစု30ကျော်နဲ့အသုံးပြုတဲ့ရေခဲတက်တာပကံဆေးဆက်ရေအပူပေးတဲ့ကိရိယာစတာတွေကိုလိုရင်းထိထိရောက်တဲ့စံနှုန်းသတ်မှတ်ချက်အသစ်သတ်မှတ်ပေးခဲ့ပါဗါတယ်အဲ့ဒီအတွက်2030ခုနှစ်အထိကာလတစ်လျှောက်ကုန်ကျစရိတ်ဒေါ်လာ480ဘီလီယံတက်တာလိမ့်မယ်လို့ခန့်မှန်းတွက်ချက်ထားပါတယ်ဒီအချိန်ဟုန်ကိုတိဆောက်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရရှိထားပြီးသားစံနှုန်းသတ်မှတ်ချက်တွေရဲ့တိုးတက်မှုတွေနဲ့အတူဆက်လက်ပြီးတော့ထိရောက်တဲ့စံနှုန်းသတ်မှတ်ချက်အသစ်သတ်မှတ်ဖို့တန်ဋိဌာန်ချထားပါတယ်။ဒါမှသာ2030ခုနှစ်အရောက်မှာကာဗွန်တန်းငွေညင်ညမ်းမှုအနည်းဆုံးမက်ထရစ်တန်းချိန်တန်ပေါင်း3000လျှော့ချနိုင်လိမ့်မှာဖြစ်ပါတယ်။ဒီပမာဏဟာအမေရိကန်ပြည်ထောင်စုတဝန်းတစ်နှစ်ကျော်ကာလအထက်စစ်သုံးဆွဲမှုကနေထုတ်တဲ့ကာဗွန်ညင်ညမ်းမှုပမာဏနဲ့ညီပါတယ်။အမေရိကန်ပြည်ထောင်စုဟာ2025အရောက်မှာဖန်လုံအိမ်တန်းငွေထုတ်လွှင့်မှု26ကနေ28ရာခိုင်နှုန်းအဆင့်2005ရဲ့အောက်ထိဖြတ်တောက်လျှော့ချမယ်လို့နိုဝင်ဘာလအတွင်းမှာကြေညာခဲ့ပါတယ်။သမ္မတအိုဘားမားရဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုအစီအစဉ်ရဲ့တစိ့တစ်ပိုင်းအနေနဲ့စွမ်းအင်ဌာနကအခုနှစ်အတွင်းမှာထိရောက်တဲ့စွမ်းအင်စံနှုန်းသတ်မှတ်မှုအဆင့်30ဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်ချမှတ်ပြီးတော့လှုပ်ဆောင်နေပါတယ်။ဒီစံနှုန်းသတ်မှတ်မှုတွေကိုအထွေထွေဝန်ဆောင်မှုမီးလုံးတွေနဲ့စီးပွားပြည့်ရေခဲထုတ်လို့ရေးလုပ်ငန်းတွေမှာကျင့်သုံးခြင်းအပြင်အကြမ်းဖျင်းရွေထားချက်ပမာဏကိုရောက်ရှိစေမှာဖြစ်တယ်လို့စွမ်းအင်ဝန်ကြီးအာနက်စ်မိုးနက်စ်ကပြောဆိုပါတယ်။အခုတိုးတက်မှုတွေကိုဆက်လက်ထိန်းသိမ်းလှုပ်ဆောင်သွားခြင်းအပြင်အမေရိကန်ပြည်ထောင်စုဟာအနာဂတ်မှာကာဗွန်ညင်ညမ်းမှုတစတဲ့တစနေပါသွားစေမှာဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ပါရရှင်တို့ခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ် VOE ရဲ့အားပေါ်မှအကြောင်းသိစေရပါတယ်ရှင် VOE ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့အခုကြက်နေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်ဥရောပတလွန်မှာရဲတွေကအကြမ်းဖက်သမားလို့တန်တရာရှိသူဒါဇင်းနဲ့ချီးပြီးဖမ်းဆီးနေချိန်မှာပဲအစ္စလမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုကာကွယ်ဖို့နဲ့အစွန်းရောက်တွေရဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံကလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းဝါရှင်တန် DC မှာအမေရိကန်သမ္မတဘရစ်အိုဘားမားနဲ့ဗြိတိရှ်ကာကွယ်ရေးဝန်ကြီးချုပ်ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့တွေ့ဆုံပြီးမှပြောကြားခဲ့ပါတယ်။ဒါပြင်အီရန်ပေါ်မှာနောက်ထပ်ချမှတ်မဲ့ဘယ်လိုဒဏ်ခတ်အရေးယူမှုအသစ်ကိုမဆိုနျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီချက်တစ်ခုရဖို့လုပ်နေစေဆစ်ဆက်ညှိနှိုင်းမှုတွေကိုထိခိုက်စေလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဗြိတိရှ်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါပြင်စိုက်ဘာကွန်ပျူတာစိုက်ဘာလုံခြုံရေးပါဝင်နှစ်နိုင်ငံကြားရင်ဆိုင်နေရတဲ့ပြဿနာအများအပြားအတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလုပ်မယ်လို့လည်းကတိပေးခဲ့ကြပါတယ်။ပါလက်စတိုင်းပြည်နယ်နယ်မြေတွေမှာဆစ်ရဆွတ်မှုကျူးလွန်ခဲ့ပွဲရှိတာတွေကိုကနဦးစုံစမ်းစစ်ဆေးမှုတစ်ခုနိုင်ငံတကာရာဆွတ်တရားခုံရုံး ICC ကစတင်လိုက်ပါပြီ။တောက်တန်တွေကကြေညာတဲ့စုံစမ်းမှုကနေစစ်ဆေးမှုကြီးတစ်ခုကိုအပြည့်အဝလုပ်မယ်မလုပ်ဘူးဆိုတာကိုလေ့လာဆန်းစစ်မှာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်တာရစ်ဖြစ်ပါတယ်ကျွန်မကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.